Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်စက်တင်ဘာလ17ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီခန့် VOE မြန်မာပိုင်းရဲ့အစီအစဉ်တွေကို92.24 50.51 နဲ့ live meter 190အပြင် VOE ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်တားညူပါဒီနေ့ကြီးညာပေးမဲ့သတင်းတွေထဲမှာတော့အမေရိကန်နဲ့ဗီယက်နမ်ကြားဆက်ဆံရေးကိုအလုံးစုံပါတဲ့မဟာဗျူဟာမြောက်မိဖက်ဆက်ဆံရေးအဖြစ်တိုးမြှင့်လိုက်တယ်ဆိုပြီးတော့အမေရိကန်သမ္မတကကြီးညာပါတယ်။နောက်ယူကရိန်းနိုင်ငံတောင်ပိုင်းရှီတန်းစစ်ပင်နယ်ပြင်မှာယူကရိန်းတပ်တွေကပြီးခဲ့တဲ့ပတ်တွင်းမှာတံပြန်ထိုးစစ်ဆင်ခဲ့ပြီးတော့အရှေ့ပိုင်းဘတ်မြူအနီးမှာလည်းလှုပ်ရှားမှုတွေရှိနေတယ်လို့သမ္မတဇယ်လန်စကီးကတင်းဦးနေနေမှာပြောဆိုပါတယ်။ဆရာဒီထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူကြီးညာပေးသွားဖို့ရှိပါတယ်ခင
်ဗျ။ဟုတ်ကဲ့ကိုတားညူကြီးဒီကနေ့မကြခင်ကြားကြမှာတွေထဲမှာတော့
ဟောင်းကျိုးဘောကဘုံကြီးစခန်းကိုဝင်ပြတာဘိုက်ဘောမရှိဘူးဒီတိုင်းလေ
အခုကြားကြရတာကတော့စကိုင်းတိုင်းရင်းမပင်နဲ့ပလဲအခြေအနေပါဒီအကြောင်းကိုဖပုတ်ခိုင်လေးကြောင်းတိုက်ခိုက်မှုသတင်းပေးဒီမိုကရေစီဆွေးနွေးခန်းမှာတိုက်မိမှာကြားကြရမှာပါဒုတိယပိုင်းနာယူဘက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမပြီးမပေးစာနဲ့ထူးခြားစံပြသတင်းများစတဲ့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုကိုသားညူနဲ့ကျွန်တော်တို့တင်ပြပေးကြပါပါ။
အမေရိကန်ပြည်ထောင်စုနဲ့ဗီယက်နမ်နိုင်ငံကြားဒီအလုံးစုံပါဝင်တဲ့မဟာဗျူဟာမြောက်မိဖက်ဆက်ဆံရေးဖြစ်နေတိုးမြှင့်လိုက်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်းတင်းနေနေမှာတီးပြပြောဆိုပါတယ်။ဗီယက်နမ်နိုင်ငံဟာဒီသာတွင်းပြိုင်ဘက်တည်ယုံနဲ့လည်းအစစ်မြေတနမန်စီဆက်ဆံမှုထားတဲ့နိုင်ငံဖြစ်ပါတယ်။ဒီသူအနေနဲ့ခိုင်ခိုင်မာယူဆထားတဲ့အခုလိုမျိုးအလွန်တရာအရေးကြီးတဲ့အချိန်မျိုးမှာဗီယက်နမ်နဲ့အမေရိကန်ဟာအရေးကြီးတဲ့မိဖက်တွေဖြစ်ကြပါတယ်လို့ဗီယက်နမ်မျိုးတော်ဟန်ဝိုင်းကိုဆဲရောက်လာတဲ့သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်ဗီယက်နမ်မျိုးတော်ကိုရောက်တဲ့အမေရိကန်သမ္မတကိုတောင်းပန်ပြကြူဆူခဲ့ကြတယ်လို့သူရောက်ရှိချိန်မှာပဲသူပါတဲ့ကားတန်းကိုမြို့ကန်ထောင်ပေါင်းများစွာကလည်းထွက်ကြည့်ပါတယ်ဗီယက်နမ်ခေါင်းဆောင်ကြီးဟိုချီမင်းရဲ့စိတ်ဓာတ်နဲ့ဗီယက်နမ်နိုင်ငံဟာအမေရိကန်နဲ့တခြားနိုင်ငံတကာမိဖက်တွေနဲ့ဆက်ဆံရေးကိုဆက်ပြီးတော့တိုးမြှင့်သွားမယ်လို့ဗီယက်နမ်နိုင်ငံရဲ့အာဏာအကြီးဆုံးကွန်မြူနစ်ပါတီရဲ့ထွေထွေတွေးမှုဖြစ်တဲ့ Nguyen Phu Trong ကပြောပါတယ်ဗီယက်နမ်ဟာမိတ်ဆွေနိုင်ငံစိတ်ချရတဲ့မိဖက်ဖြစ်တယ်လို့ပဲနိုင်ငံတကာအတိုင်းအဝန်မှာတာဝန်ယူမှုရှိတဲ့နိုင်ငံလည်းဖြစ်တယ်လို့သူကပြောပါတယ်အမေရိကန်ပြည်တော်စုဟာပစိဖိတ်ဒေသတိုင်းပြည်တစ်ခုဖြစ်တယ်လို့ပဲဒီဒေသကနေပြီးတော့ဘဲမှထွက်သွားစရာမရှိဘူးလို့သမ္မတဘိုင်ဒန်ကပြောဆိုပြီးတော့အာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးခိုင်မြဲဖို့တိုးမြှင့်ဆောင်ရွက်လာပါတယ်တိယစီပွားရေးနှုတ်ကွေးမှုသမ္မတရှီကျင်းပင်ရဲ့အာဏာချုပ်ကိုက်မှုတွေကြီးမားလာတဲ့အချိန်မှာပဲဗီယက်နမ်နဲ့ကမ္ဘောဒီးယားပါဝင်ဒေသတွင်းနိုင်ငံတွေကိုအမေရိကန်အဝင်းဝိုင်းတဲ့ကိုပို့ပြီးတော့ထည့်သွင်းနိုင်ဖို့အမေရိကန်ဆူရဘက်ကသုံးသပ်ရှုမြင်ကြိုးပမ်းလာပါတယ
်လူပေါင်း2000ကျော်သေဆုံးသွားလောက်တဲ့ငလျင်ကြီးတောက်ချာနေညကမော်ရိုကိုနိုင်ငံမှာလှုပ်ခဲ့ပြီးတဲ့နောက်အပြက်စီးပုံကြမှာအသက်ရှင်နေတဲ့သူတွေကိုကယ်ဆယ်ဖို့ကြိုးစားနေချိန်မှာပဲပြင်းအားတုံးတန်းမှကိုရှိတဲ့ငလျင်ငယ်တစ်ယောက်ကတင်းကလေးနဲ့မှလှုပ်ခတ်သွားခဲ့ပြန်ပါတယ်ပြန်6တက်မှရှိရှိတဲ့အဲ့ဒီငလျင်ကြီးကြောင့်လူပေါင်း3သိန်းကျော်အပေါ်ဆဲရောက်မှုရှိလိမ့်မယ်လို့ကုလသမဂ္ဂကခန့်မှန်းလိုက်ပါတယ်။ကစဲအလုပ်တွေကနေကွေ့နေတယ်လို့လူမှုမီဒီယာပေါ်မှာမော်ရိုကိုနိုင်ငံသားတွေကပြောနေကြပါတယ်။အဆောက်အဦပျက်စီးတွေအောက်တူပြီးလူတွေကဲဖို့အလို့ငှို့အရေးကြီးဖြစ်နေတာကျွန်တော်တို့သိပါတယ်လို့နယ်စည်းမထကစဲအေးသမားများအဖွဲ့ကိုထူထောင်သူအာဒော့ဖရေစီကပြောပါတယ်။ဒါပေမဲ့ဒီအဖွဲ့ကမော်ရိုကိုကိုသွားရောက်ကယ်တင်နိုင်ဖို့မော်ရိုကိုအစိုးရရဲ့ခွင့်ပြုချက်ကိုပြည်ထောင်နိုင်ငံပါရီမြို့မှာတောင်းတင်ရင်စောင့်နေရတာပါအပြက်စီးတွေအောက်မှာလူတွေကတေဘေးကိုရင်ဆိုင်နေကြပါတယ်ဒါပေမဲ့သူတို့ကိုကယ်တင်ဖို့ကျွန်တော်တို့ဘာမှမလုပ်နိုင်ဖြစ်နေပါတယ်လို့သူကဆိုပါတယ်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကတော့အကူအညီပေးဖို့ချက်ချင်းပဲမော်ရိုကိုကိုဆက်သွယ်ခဲ့ပြီးသွားဖို့အဆင်သင့်ဖြစ်နေပါပြီလို့ CNN ရုပ်မြင်သံကြားကိုပြောပါတယ်
ယူကရိန်းနိုင်ငံရဲ့တောင်ပိုင်းရှီတန်းစစ်မြေနယ်ပြင်မှာယူကရိန်းတပ်တွေဟာပြီးခဲ့တဲ့ပတ်တွင်းမှာတံပြန်ထိုးစစ်ဆင်ခဲ့ပြီးတော့အရှေ့ပိုင်းဘတ်မြူ့အနီးမှာလည်းလှုပ်ရှားမှုတွေရှိနေတယ်လို့သမ္မတဗလာဒီမီယာဇယ်လန်စကီကတနင်္လာနေ့မှာပြောပါရယ်ယူကရိန်းရဲ့3လကြာတံပြန်ထိုးစစ်မှာအရှေ့ကျန်းတဲ့တောင်ပိုင်းမှာဒဇုံတရာအသာရနေတယ်ဆိုတဲ့တာဝန်ရှိသူတွေကကဲဖြတ်ပြောဆိုနေကြမှာပဲယူကရိန်းသမ္မတကလည်းအခုလိုမျိုးမှတ်ချက်ပြီးပြောဆိုလာတာပါပြီးခဲ့တဲ့9ရက်တာကာလအတွင်းအရှေ့ကျန်းတာဗီရီယာဒေတာမှာရှေ့ကိုတိုးနိုင်ခဲ့တယ်လို့ဘာမြူဒေတာမှာလည်းလှုပ်ရှားမှုတွေရှိနေတယ်လို့သမ္မတဇယ်လန်စကီးကညပိုင်းဗီဒီယိုမိန့်ခွန်းမှာပြောထားပါတယ်။တချိန်ထဲမှာတော့ယူကရိန်းနိုင်ငံရှေ့ကျန်းမှာတည်ဆုံခဲ့ရတဲ့နိုင်ငံတကာအကူအညီပေးရေးလှုပ်သားတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြည်ခွေတဲ့အကြောင်းယူကရိန်းသမ္မတကပြောပါတယ်။ဒုံးချက်ဒေတာမှာအကူအညီကစေးလုပ်နေတဲ့အဖွဲ့ဝင်ရင်တစင်းကိုရုရှားကပြစ်မှတ်ထားတိုက်ခိုက်တာကြောင့်ကနေဒါလူမျိုးအန်တိုနီ Inek နဲ့ Spain နိုင်ငံသား Emma အဂူလူတေဆုံးပြီးတော့နှစ်ဦးစုစုဝါထိကတဲ့ရန်ရခဲ့တယ်လို့အနာပိုင်းကထုတ်ပြန်ထားပါတယ်။ဒလူရုရှားရဲ့တိုက်ခိုက်မှုကိုကြည့်မယ်ဆိုရင်ယူကရိန်းစစ်ဟာလူသက်တွေကိုတန်မိုးထားတဲ့ကဘာကြီးကလူတိုင်းလူတိုင်းနဲ့ပတ်သက်နေတဲ့ဆိုတာကိုပြနေတာပဲဆိုပြီးတော့ယူကရိန်းသမ္မတကမနေ့ညနေပိုင်းသူ့ရဲ့မိခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်
။ယူကရိန်းနဲ့မဟာမိတ်တွေကတရားမဝင်ဘူးလို့ပြောတဲ့ရုရှားသိမ်းပိုက်နယ်မြေဒိုနက်စ်ဒေသကဒေသဆိုင်ရာရွေးကောက်ပွဲမှာမဲယုံတွေကိုပိတ်လိုက်ကြပါပြီ။ရုရှားရဲ့ဒေသ89ခုမှာလည်းရွေးကောက်ပွဲတွေကိုကျင်းပခဲ့တာပါ။မက်ဆနာရှင်တွေကဒေသအလိုက်အုပ်ချုပ်ရေးမှုတွေလွှတ်တော်ကိုယ်စားလှယ်တွေအတွက်မဲပေးခဲ့ကြသလိုမြို့တွေနဲ့ municipal council အဖွဲ့ဝင်တွေအတွက်ပါမဲပေးခဲ့ကြတာပါရုရှားကမနေ့ကတိမ့်ပိုက်ခဲ့ပြီးသူ့နယ်မြေဖြစ်သွေးသွင်းခဲ့တဲ့ယူကရိန်းနယ်မြေ၄ခုမှလည်းမဲပေးခဲ့ကြပါတယ်အဲ့ဒီဒေသ၄ခုကတော့ Donetsk, Kherson, Luhansk, Zaporizhia တို့ဖြစ်ကြပါတယ်2014ခုနှစ်ကတည်ယူသွားခဲ့တဲ့ Crimea ဒေသလည်းဒီလိုမဲပေးရမှာပါဝင်ပါတယ်ရုရှားဒေသအများစုနဲ့ယူကရိန်းကရုရှားသိမ်းပိုက်ဒေသတွေမှာတော့မဲယုံတွေကိုတောက်ချာနေကစဖွင့်ခဲ့ပြီးသုံးရက်မဲပေးနိုင်ခဲ့ကြပါတယ်။တနင်္ဂနွေနေ့မှာပြီးဆုံးသွားပါတယ်။တခြားချို့နေရာမှာတော့တနင်္ဂနွေတရီအထက်မဲပေးနိုင်ခဲ့ကြတာပါ။မော်စကိုပါဝင်ရုရှားရဲ့ဒေသ20ကျော်မှာတော့အွန်လိုင်းကနေမဲပေးတာကိုခွင့်ပြုထားပါတယ်။ဒါပေမဲ့ဒီလိုမဲပေးတာအပွင့်လင်းမြေသားမှုနယ်ပြည်မဲခိုးဖို့လွယ်တာကြောင့်အတိုက်ခံတွေကတော့ကြဲကြဲပြန့်ပြန့်ဝေဖန်ကြပါတယ်။
အဲ့ဒါမနေ့ပဲမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8413လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ဒေတာတွင်းက ECOWAS အနောက်အာဖရိကနိုင်ငံများစီးပွားရေးအဝင်အဝင်နဲ့အတူပဲနိုင်ဂျာနိုင်ငံကိုစီးရီးယားကျူးကျော်နိုင်ကြီးပြင်ဆင်မှုအနေနဲ့အနောက်အာဖရိကတိုင်းပြည်အတော်များများကအတော်များများမှာပြည်သက်တက်တွေတက်ဖြန့်ချထားတယ်ဆိုပြီးတော့နိုင်ဂျာစစ်အာဏာသိမ်းအစိုးရကဆွဆွဲပါတယ်သူရဲ့ပိုင်းနဲ့အတွင်းမှာရှိတဲ့ပြည်သက်တက်ဖွဲ့တွေရုပ်ပေးဖို့နိုင်ဂျာအစိုးရကအကြိမ်ကြိမ်ထုတ်ပြန်တောင်းဆိုနေတာပါပြည်သက်နဲ့နိုင်ဂျာဟာတချင်တို့ကမဟာမိတ်တွေဖြစ်ကြပြီးမဲ့လို့သမ္မတမိုဟာမက်ဘဇူးမ်ကိုဇူလိုင်လ26ရက်နေ့ဖြုတ်ချခံခဲ့ရပြီးကလေးကအာဏာသိမ်းစစ်အစိုးရနဲ့ပြည်သက်ကြမှာဒီပြည်သက်တက်တွေနိုင်ငံတွင်းတည်ရှိမှုနဲ့ပတ်သက်ပြီးတော့တင်းတင်းမာမာဖြစ်နေပါတယ်။နိုင်ဂျာကိုတချင်ကကိုလိုနီပြုခဲ့တဲ့ပြည်သက်နိုင်ငံဟာအာဏာသိမ်းစစ်ဆွေးရကိုတရားမဝင်ဘူးလို့ပြောဆိုရတဲ့နောက်တင်းမာမှုတွေဖြစ်ခဲ့တာပါ။ဒေသတွင်းအစ္စလာမ်တပုံတွေကိုနှိမ်နင်းဖို့အတွက်ပြည်သက်နဲ့ရှိခဲ့တဲ့ရေရှည်ဆက်ဆံရေးတွေကိုဆုံးသတ်ဖို့အင်းဒီချင်းမာလီနဲ့ဘာကီနာဖာဆိုနိုင်ငံတွေကကြိုးပမ်းလာတယ်လို့ပဲပြည်သက်ဆန့်ကျင်ရေးလှိုင်းတဲ့အတူပဲနိုင်ဂျာအာဏာသိမ်းခေါင်းဆောင်တွေကလည်းအလားတူဆောင်းလာတာဖြစ်ပါတယ်။နိုင်ဂျာနိုင်ငံမှာထားတဲ့ပြည်သက်စစ်သည်1500လောက်နဲ့ပတ်သက်ပြီးတော့သတင်းတောက်တွေကိုမေးမြန်းရမှာတော့ပြည်သက်တက်ချထားမှုတွေနဲ့ပတ်သက်လို့ဘဇူးမ်အစိုးရနဲ့ပဲညှိနှိုင်းဆောင်ရွက်မှာဖြစ်တယ်ဆိုပြီးတော့ပြည်သက်သမ္မတမိုက်ခရွန်က G20 အစည်းအဝေးသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုတုံ့ပြန်ခဲ့ပါတယ်
။အီဂျစ်ရဲ့ငွေဖောင်းပွမှုနှုန်းကအော်ဟိုလာမှာ 39.8 ရာခိုင်နှုန်းရှိတယ်လို့အစိုးရစီးရင်တွေကတနင်္ဂနွေနေ့မှာပြလိုက်ပါတယ်။အာရဗ်ကမ္ဘာမှာလူအသိအများဆုံးဖြစ်တဲ့တိုင်းပြည်ဟာစီးပွားရေးကြက်တဲနဲ့ကြုံနေရပြီးဒီငွေဖောင်းပွမှုနှုန်းကတမိုင်းတစ်လျှောက်တစ်လအတွင်းတက်တဲ့အမြင့်မားဆုံးငွေဖောင်းပွမှုလည်းဖြစ်ပါတယ်။အရင်ဆိုင်ရင်ကဂျော်လိုင်လာမှာတက်ခဲ့တာဖြစ်ပြီး 38.2 ရာခိုင်နှုန်းပါပြီးခဲ့တဲ့နှစ်စကလေးကဆိုရင်ဒေါ်လာနဲ့ငွေလဲနှုန်းကလည်းအီဂျစ်ငွေကတန်ဖိုးတစ်ပွဲကျသွားခဲ့တာပါစားတဲ့တောက်တဲ့ဈေးနှုန်းတွေကလည်းမနစ်ကတည်းက 61.9 ရာခိုင်နှုန်းတက်သွားခဲ့တယ်လို့နိုင်ငံတော်စီးရင်ဌာနကဆိုပါတယ်အီဂျစ်ကတင်သွင်းကုန်တွေပေါ်အားထားနေရတဲ့အတိုင်းပြည်ဖြစ်ပြီးရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးတဲ့နောက်စားနပ်အိတ်ခါဈေးတွေတက်သွားတာလည်းအီဂျစ်စီးပွားရေးကိုအထိနာစေခဲ့ပါတယ်
ကမ္ဘာမွေးနေ့ဆိုင်ရာကုလသမဂ္ဂညီလာခံကိုတယောက်ဖို့အတွက်အစ္စရေးကုစလေဖွဲ့ဆော်ဒီနိုင်ငံကိုဆက်ရောက်နေပြီးတော့ဒါဟာအစ္စရေးတာဝန်ရှိသူတွေဆော်ဒီအာရေဗျနိုင်ငံကိုတရားဝင်ရောက်ရှိတာပထမဆုံးအကြိမ်ဖြစ်တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်။ဒီဖွဲ့ကိုအစ္စရေးရှီအောင်ဒေသစီမံမှုအာဏာပိုင်ကြီးကဲကဥဆောင်ပြီးတော့တန်တမာတွေပါဝင်တယ်လို့အရိယာရှိကပြောပါတယ်။ဒါဟာနှစ်နိုင်ငံကြားဆက်ဆံမှုခီးစဉ်မဟုတ်တယ်လို့ခီးစဉ်တွေမှာတော့ကုစလေဖွဲ့အနေနဲ့ဆော်ဒီတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိမရှိဆိုတော့ရှင်းလင်းလင်းမရှိသေးပါဘူး။ဒီပတ်ကင်းနှစ်အစောပိုင်းကလည်းဆော်ဒီမှာလုပ်တဲ့ဗီဒီယိုဂိမ်းပြိုင်ပွဲတစ်ခုမှာအစ္စရေးကပါဝင်ခဲ့ဘူးတယ်လို့အမည်မဖော်လို့တဲ့အရာရှိကပြောပါရယ်အစ္စရေးနဲ့ဆော်ဒီအကြားအီရာပေါ်တန်တရားနဲ့ပတ်သက်ပြီးတော့အခုနှစ်တွေအတွင်းမှာသူအသေးသေးဆက်ဆံရေးတွေရှိနေတယ်လို့ယူဆရတယ်လို့ပဲနိုင်ငံဆက်ဆံရေးကိုပုံမှန်ပြန်ဖြစ်စေဖို့အမေရိကန်ကလည်းကြောင်းဝင်တွန်းအားပေးနေပါရယ်ဆော်ဒီအနေနဲ့အစ္စရေးကိုဒီသာအတွင်းနိုင်ငံတစ်ခုဖြစ်နေတတ်မှတ်နိုင်တော့မှနှစ်ဖက်တရားဝင်ဆက်ဆံရေးရှိလာပြီမဲ့လို့ဒီလိုဖြစ်ဖို့အတွက်ကြီးမားတဲ့စင်ခေါ်ချက်တွေကလည်းရှိနေပါရယ်ခင်ဗျာ
ဒီကနေ့ကျင်းပနေတဲ့ US Open နဲ့မြို့သား Final ပွဲစဉ်မှာဆာဗီးယားနိုင်ငံသား Djokovic နဲ့ရုရှားနိုင်ငံသား Daniil Medvedev တို့ရှင်းပြိုင်ကစားခဲ့ကြရမှာအခုသတင်းကြေညာပြီးမိနစ်ပိုင်းအလိုလေးမှာပဲ ဂျိုကိုဗစ်ကမက်ဗီဒက်ကို 6-3-6-6-3 နဲ့သုံးပွဲပြအနိုင်ရရှိသွားပါတယ်။2021ခုနှစ်တုန်းကလည်းအခုလိုပဲ US Open Final မှာသူတို့နှစ်ယောက်တွေ့ဆုံခဲ့ပြီးအဲ့ဒီတုန်းကတော့မက်ဗီဒက်ကအနိုင်ရခဲ့တာပါ။ဒီပွဲကဂျိုကိုဗစ်အတွက်သမိုင်းမှတ်တမ်းဝင်ဖို့ကစားတင်ရတဲ့ပွဲလေးဖြစ်ပါတယ်။ Grand Slam လို့ခေါ်တဲ့ Australia ပြင်သစ် Wimbledon နဲ့ America Open Tennis ပြိုင်ပွဲကြီးတွေမှာဂျိုကိုဗစ်ကဆုအကျဉ်း23ချိန်အခုအချိန်နဲ့ပါဆိုရင်24ချိန်ရရှိလိုက်တာမို့စုအများဆုံးရရှိထားတဲ့အမျိုးသားတင်နစ်စမားဖြစ်သလိုအမျိုးသမီးတွေနဲ့ပါထက်ထွက်လို့ရှိရင်လည်းသူဟာပူးတွဲအများဆုံးရရှိတဲ့သူဖြစ်သွားခဲ့ပါပြီ။တနင်္လာနေ့မနက်ခင်းနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကိုသားညွန့်ဦးနဲ့သူကြီးညာပေးခဲ့ကြတာပါ။အခုတော့စကိုင်းတိုင်းရင်မပင်ပလဲဘက်ကစီရေးချီနေမတင်ပြပြီးမှဖပွန်တရင်နဲ့စကြပါတယ်ဖပွန်ခရိုင်အတွင်းမှာလဲစစ်ကောင်စီက3ရက်အတွင်း၄ချောင်းကနေ8ချိန်တိုက်ခိုက်ခဲ့ပါတယ်ဒီတရင်အပြည့်စုံကို VOA တရင်တော့မအေးမှာကအခုလိုပြပို့ထားပါတယ
်ကရင်ပြည်နယ်ဖပွန်ခရိုင်ဒေသအခေါ်မုထရခရိုင် KNU တပ်မကထိန်းချုပ်နယ်မြေမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တို့တိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီဘက်ကချင်းလင်းတိုက်ခတ်ရမှာလဲအရေးနှိမ်မှုတွေဖြစ်ခဲ့တယ်လို့သူတို့အခြေချတက်ဆွဲထားတဲ့စခန်းတွေလက်လွတ်ဆုံးရှုံးခဲ့ရတာကြောင့်လေတောင်းတိုက်ခတ်မှုတွေလက်နက်ကြီးနဲ့ဖြစ်ကူတာတွေလည်း၃ရက်ဆက်တိုက်လုပ်ခဲ့ပါတယ်ဒီ၃ရက်အတွင်းမှာတော့လေတောင်းတိုက်ခတ်မှု၈ချိန်လုပ်ခဲ့တာကြောင့်စာတင်ကျောင်းတွေဘာသာရေးအဆောက်အဦတွေထိခိုက်ခဲ့ပြီးအရက်သားကျောင်းစီယာတွေကျောင်းသားကျောင်းသူတွေ၄ဦးသေဆုံးပြီး9ဦးဒဏ်ရာတွေပြင်းထန်ခဲ့တယ်ဆိုပြီးကရင်အမျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေးစီက VOE ကိုပြောပါတယ်
။6ရက်9ရက်8ရက်ပေါ့အဲဒီ3ရက်ပေါ့နော်ဒီစက်တင်ဘာ6-8မှာဖြစ်သွားတာပါဆို။3ရက်တွင်းပေါ့နော်စကားစားရဲ့လေကြောင်းတိုက်ခိုက်မှုဟာရှစ်ကြိမ်ပြုလုပ်ခဲ့ပြီးတော့အဲမှာကကျောင်းဆရာ၁ယောက်နဲ့ကျောင်းသား၂ယောက်နဲ့ဟောတောင်းတူဘောစီအေးပြီးဆုံးတော့ဆရာဘာပါမယ
်ပြည်သူလူထုပိုင်းနေ၁၀လုံးဖျားရှိခိုးကြောင်းတကြောင်းဝိပုစုတောင်းရကျောင်းဆောင်တဆောင်ထိခိုက်ပျက်စီးခဲ့ရတယ်လို့ကျေးရွာပေါင်း6ရွာကအသက်ဘေးလွတ်ဖို့အတွက်ထွက်ပြေးခဲ့ရတယ်လို့လည်းဆိုပါတယ်။ဖပွန်ခရိုင်နယ်ကစာတင်ကျောင်း17ကျောင်းလည်းပိတ်ထားရတယ်လို့လည်းပြောပါတယ်
။အဲ့ဒါလောကစာတင်ကျောင်းရောပိတ်ထားပါလေခင်ဗျာ။ဟုတ်ကဲ့ကျေးရွာပေါင်း6ရွာကတော့စစ်ပေးလျှောက်နေရတယ်လောကကျေးမှာ
။ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်မ9နဲ့ဦးပေါင်းတပ်ဖွဲ့တွေကစက်တင်ဘာလ6ရက်နေ့ကခေပူအခြေဆိုင်စစ်ကောင်စီရဲ့စခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်မှာတော့ကျေးရွာတွေကလူတွေလုံခြုံစားတောက်နေတဲ့လေယာဉ်လုပ်ငန်းခွင်တွေစာတင်ကျောင်းနေရာတွေကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းလူခွင့်ရေးလှုပ်ရှားသူတွေကဆိုပါတယ် KNU ထိန်းချုပ်နယ်မြေဒွေလုံးမြို့နယ်နာကိုမီကျေးရွာအုပ်စုအတွင်းမှာရှိတဲ့ထီးကော်တာကျေးရွာအတွင်းကိုလေကြောင်းတိုက်ခိုက်မှုလုပ်ခဲ့စဉ်အတွင်းအသက်13နှစ်အသက်14နှစ်အသက်16နှစ်အရွယ်ကလေးတွေသေဆုံးခဲ့ပြီးအသက်56နှစ်အရွယ်ကျောင်းဆရာတဦးလည်းသေဆုံးခဲ့ပါဗျ။ဒီတိုက်ခိုက်မှုအတွင်းမှာပဲအသက်6နှစ်ကနေ16နှစ်ကြားကလေး6ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါဗျ။နောက်ထပ်လူသောမြို့နယ်ထဲမှာလည်းလေကျောင်းတိုက်ခိုက်မှုတွေလှုပ်လာတဲ့အတွက်စာတင်ကျောင်းဆက်တကျောင်းပိတ်ပြီးကျောင်းသားကျောင်းသူတွေလည်းထွက်ပြေးနေရပါဗျ။အခုဆိုရင် KNU တပ်မကထိန်းချုပ်နယ်မြေတစ်ခုလုံးကဒေသခံတွေဟာထွက်ပြေးနေရပြီးနေရပြန်ဖို့အတွက်အခက်အခဲတွေရှိနေသလိုစားတောက်ရေးအတွက်လည်းအခက်အခဲတွေရှိနေတယ်ဆိုပြီးကယ်ဆယ်ရေးလုံဆောင်နေသူတွေကပြောကြပါတယ်ရှင်
။မင်းရင်းမှာတင်ပြကြတာပါခုဆက်ပြီးရင်းမပင်ပလဲအခြေအနေကိုတင်ပြကြပါမယ်။စကိုင်းတိုင်းရင်းမပင်နဲ့ပလဲမြို့နယ်တွေမှာစစ်ကောင်စီကလေချောင်းကနေတိုက်ခိုက်ခဲ့ပါတယ်။စစ်တပ်ကနယ်မြေရှင်းလင်းရေးစလုပ်တော့မလားလို့လည်းဒေသခံတွေကစဉ်းစားနေကြပါတယ်။ရင်းမပင်နဲ့ပလဲအခြေအနေကိုနန်းနောင်ကတင်ပြပေးမှာပါ။
စကိုင်းတိုင်းရင်းမပင်မြို့နယ်ကပိုင်ကျေးရွာအနီးအလောင်းတော်ကတ္တပကာလမော်ရှိပွင့်ကြီးရင်ရနာစခန်းကဒေသခံကာကွယ်ရေးတပ်ဖွဲ့ရဲ့စစ်စေးကိတ်ခုကိုစက်တင်ဘာ10ရက်နေ့နေ့လယ်ပိုင်းမှာစစ်တပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။လေကြောင်းကပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တအူးထံရရရှိခဲ့ပြီးတော့နေမြေရှင်းလင်းတာမရှိသလိုတိုက်ပွဲဖြစ်တာမရှိဘဲပစ်ခတ်တာလို့ရင်းမပင်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တအူးကအခုလိုပြောပါတယ်
။ရင်းမပင်မှာလေကြောင်းတိုက်ခတ်မှုတစ်ခုလုပ်သွားတာဟုတ်ပါတယ်ဗျ။ဒီတော့ငါအဲ့ဒီလောင်းတော့ကဖတ်တောင်းကျိုးပေါ်ကပွင့်ကြီးပခန်းကိုဝင်ပြတာ။ဘိုက်ပွဲမရှိဘူးဒီတိုင်းလည်းဟိုသူတို့တရင်ရလာပြီတဲ့ထင်တော့ပဲ။ဘာမှထိပ်ပြမှုမရှိဘူးဒီမှာအဲ့ဒီနေရာမှာစစ်တပ်လည်းမရှိဘူးပေါ့နော်။ဟောရဲဘော်တက်ပြီးပြရတော့လက်ကွက်ကိုဟို စီချွတ်သွားတယ်အခုလောလောဆယ်ဆီဝကူတမှုခံနေရပေါ့နော်ဟိုကျွန်တော်ဒမိုင်းဝင်နေပြီပေါ့နော်လောနကရဖာနေနေပြီအချင်းချင်းကြီးတဲ့အဖွဲ့ရှိတယ်အဲအဲ့ဒါကျွန်တော်အညီဒီနေပြီတော့တော်ဒီလောနကရဖာနေနေချင်းချင်းမျိုးပေါ့နော်လောက်ခါတဲ့ဥစ္စာတွေအဲဒီအဖွဲ့ကိုသတင်းရလာပြည်တာထင်တာပဲ
ရင်မပင်ထဲကနေရာတချို့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေမှာစစ်တပ်နဲ့ပတ်သက်ဆက်ဆက်သူတွေအပြင်စစ်တပ်ထုတ်ကုန်တွေမဝင်ရောက်လာဖို့အလောင်းတော်ကတ္တပနေမြမှာတစ်ခိုးထုတ်တာတွေအပြင်တော်ရင်တရိษံတွေတရားမဝင်တပ်ဖြတ်တာတွေကိုကာကွယ်ဖို့ကိစ္စခန်းတွေချပြီးတော့စစ်ဆေးတာတွေရှင်းနေပါတယ်။တစ်ဆက်တည်းမှာပဲပလဲမြို့နယ်မှာလည်းစက်တင်ဘာ9ရက်ကဒေသခံကာကွယ်ရေးတပ်စခန်းလို့ယူဆရတဲ့နေရာတစ်ခုကိုလည်းစစ်တပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။ကြအပြင်စစ်တပ်ကနေမြေရှင်းလင်းဖို့လုပ်နေတဲ့အတွက်ဒေသခံတွေမှာစိုးရိမ်ပြီးတော့တိမ်းရှောင်ဖို့ပြင်ဆင်နေကြရတယ်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်နေ့ကနှစ်နာရီမှာလည်းနော်နော်ဒီကရင်နာကတော့တော့မတကြနာမှာကျွန်တော်ပြည်သူကကိုရေးတဲ့ဘွဲ့စကမ်းရှိတယ်လို့ဒီစကြနဲ့ခင်ဗျားနဲ့လာပြသွားတာလို့ပြောပါတယ်ဗျဒီလိုမျိုးမှတိတယ်မှုတော့မရှိပါဘူး။ဆာပါကြီးနဲ့ပြည်သူများတော့လေနဲ့လာရင်ကြောက်လန့်လာပုံကဒီလိုတော့ဒီမှာဆက်ဖြစ်သွားတာပေါ့
။လက်ရှိအချိန်မှာစစ်တပ်ဟာပလဲမြို့ပေါ်ကနေကျွေးရော်ရီဖက်ကိုနေမြေရှင်းလင်းဖို့လှုပ်ဆောင်နေတဲ့အတွက်စစ်တပ်လာနိုင်တယ်လို့ယူဆရတဲ့လမ်းတစ်လျှောက်ကမကြီးကွကျွန်းဘိုကုန်းတံပေါက်ကန်ကြီးညောင်ကုန်းစတဲ့ကြေးရွာကဒေသခံအများအပြားဟာဘေးလွတ်ရာတိမ်းရှောင်ဖို့ပြင်ဆင်နေကြပါတယ်။စစ်တပ်ကနေမြေရှင်းလင်းဖို့လှုပ်ဆောင်နေတဲ့အတွက်စစ်ရေးတင်းမာနေပြီးတော့တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ
်။နားလောင်တင်ပြခဲ့တာပါ။အဒီလိုပြည်တွင်းတိုက်ပွဲတွေလှုပ်ရှားမှုတွေကိုဘလို့ပို့ပြီးထိရောက်အောင်ကူညီနိုင်မလဲဆိုတာကိုလည်းဒီမိုကရေစီဆွေးနွေးကမှတင်ပြချင်ပါတယ်။ဆရာနာသိမ့်ခံထားတဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပေါ်ထွန်းလာရေးနဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုမြန်မာနိုင်ငံပေါ်ပေါက်ရေးအတွက်နိုင်ငံတကာရောက်မြန်မာတွေဘလို့ကဏ္ဍတွေကပါဝင်လှုပ်ရှားနေကြပါသလဲ။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာအခုလအကုန်ပိုင်းကပြုလုပ်ခဲ့တဲ့နှွေးဦးတော်လိုင်းရင်နိုင်ငံတကာညီလာခံပြောခွင့်ရဥက္ကူကိုလေးကိုမတ်အင်ဂျင်နိုင်ငံက Zoom ကနေဆက်သွယ်မိမြန်ထားတာပ
ါ။မင်္ဂလာပါဥက္ကူလေးရှင
်။ဟုတ်ကဲ့ပါမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ကိုလေအခုဒီပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကဒီနယူးယောက်ပြည်နယ်မှာမြမအနွေဦးနိုင်ငံတကာညီလာခံကျင်းပခဲ့တာပေါ့နော်အဲ့ဒီမှာလဲဥကူကိုလေးတို့ဥဆောင်ပြီးတော့စီစဉ်ကျင်းပခဲ့တာဆိုတော့အခုချိန်မှာဒီနွေဦးတော်လှန်ရေးနဲ့ပတ်သက်တဲ့နိုင်ငံတကာညီလာခံကိုဘာကြောင့်ကျင်းပတာလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ညီလာခံမကျင်းပခင်နဲ့ကျွန်တော်တို့ကြီးညာချက်တွေထုတ်ထားပါတယ်ကျွန်တော်တို့မှာရည်ရွယ်ချက်၃ခုအတိအကျရှိပါတယ်နံပါတ်၁ကတော့ညီဦးတော်လှန်ရေးအရှင်ဟုံမြင့်တင်နိုင်ရေးအတွက်မှာပြည်တွင်းပြည်ပမှာရှိတဲ့ဒီမိုကရေစီအင်အားစုတွေတိုင်းရင်းသားအင်အားစုများနဲ့ကျွန်တော်တို့စုဖွဲ့ပြီးအကောင်းဆုံးအခိုင်အမာဆုံးလွတ်လပ်တဲ့ကွန်ရက်ကြီးတစ်ခုဖြစ်ဖို့ကျွန်တော်တို့ပေါ်ပေါက်လာရေးအတွက်ကိုစူးစမ်းတာဖြစ်ပါတယ်ဒါရည်ရွယ်ချက်တစ်ပေါ့နှစ်ကတော့ထုံးစံအတိုင်းပဲစစ်အုပ်စုစစ်အာဏာရှင်စနစ်စီဘျူရိုကရေစီရန်ရာကိုလုံးဝအပြီးတိုင်တိုက်ဖက်ဖယ်ရှားရေးဖြစ်ပါတယ်။၃ကတော့ပြည်သူလူထုတရားလုံးတောင်းတနေတဲ့ Federal ပြည်ထောင်စုကြီးပေါ်ထွန်းရေးဖြစ်ပါတယ်။အဲ့ဒီရွေးချက်၃ချက်နဲ့ကျွန်တော်တို့ Buffalo မှာနိုင်ငံတကာပြည်သူညီလာခံရေးကိုကျွန်တော်ကျင်းပခဲ့တာဖြစ်ပါတယ်။
အဲ့တော့အဲ့ဒီနှွေးဦးတော်လှန်ရေးနိုင်ငံတကာညီလာခံလို့ပြောတဲ့အခါကျတော့ဒီနိုင်ငံတကာဆိုတဲ့အတိုင်းအတာနဲ့ဆိုရင်ဘယ်လိုအဖွဲ့အစည်းတွေဘယ်နိုင်ငံအဖွဲ့အစည်းတွေရောပါဝင်တက်ရောက်ခဲ့ပါလို့ရှင
်။အားလုံးပဲဆိုတာမြေပြင်မှာရှိတဲ့ PDF လေးတွေလည်းတက်တယ်မြေပြင်မှာတကယ်တိုက်ပွဲဝင်နေတဲ့ဟိုရှေ့တန်းကတိုက်ပွဲဝင်နေတဲ့လူတွေတောင်တက်တယ်ဆိုတော့ကဘာကြီးမှာရှိတဲ့လူတွေအကုန်လုံးက open to all ကျွန်တော်တို့ online ကနေလူ180ကျော်တက်တယ်လူတွေကကျွန်တော်တို့ရဲ့ຫນွေဦးညီလာခံအဲ့အခမ်းအနားထဲမှာလူပေါင်း300ကျော်တက်တယ်ဆိုတော့အဖွဲ့တွေကအများကြီးပဲအများကျွန်တော်တို့မရည်တွက်နိုင်ဘူးကျွန်တော်နောက်ပိုင်းကြီးညာပေးပါမယ်
အဲ့တော့ဒီဥက္ကုကိုလေးတို့ခုချမှတ်ထားတဲ့ရည်ရွယ်ချက်၃ခုထဲမှာလည်းဒီလိုຫນွေဥတော်လိုက်ရေးမှာအဖွဲ့စည်းပေါင်းစုံအားလုံးပူးပေါင်းပါဝင်ဖို့ဆိုတဲ့နေရာမှာအခုလက်ရှိအနေအထားမှာတစုတစည်းတဲ့လှုပ်ရှားဖို့ဆိုတာရောတကယ်တမ်းဖြစ်နိုင်ပါမလားရှင်
哦，这组这组的，说的你啊嘛，今朝如果得配的配的路收入那么好吧？今朝如果 networking 配的收入个，都要都要里里对路没得包皮吧嘞？哎，罗 CE 嘛，就 CE 呢，都要里里对路没？今朝 diplomatic campaign 所以 diplomatic campaign 都要里里对路没？哦，今朝淘宝所以呢，提前没？今朝如都要里里 fundraising 路大里，都要里里对路没？嘛，都要里里快路没得包吧？哎呦，我今朝到哪嘛？阿公龙细细的面阿叔哩，阿公龙啊，今朝读书的时嘞，帮来路，哦，没压包，锻炼的过来，路路没压包，把片路来说咯，大家 different position, different function 片的路吧，所以路大家的路的包呀，的 NUG 路、NUCC 路、CRPH 路，所以大家都话无上阿配的路，别话嘛，别包了。但哪里所谓呢？大把被标标 stakeholder 的批罢了。哎呦，今朝路里也碰上啊，血啊多嘞，因阿叔里啊嘞多没乌少没，哪个来的比度啊嘞比度老老没不？哎呦 ，different position, different function, 都你啊嘞都老老不？特别没今朝路七三米不？当然一点个是女人嘛，因阿批不做啦，比度啊嘞比度，头半里的带不会批的，比度带不会批的，第一个叫。因阿刚哦，比如因阿里有数字的都包批罢了。
阿古的批罢不会死的，干你比罗吧喏。阿古是阿那等户三间庄来呢，不会死阿嘞，保守些的卡家罗。第一路不会的有吧喏，第二嘛些的，那那些少嘛路上的阿位批批，哎路第二嘛些的不会路位批批，不如提要哦，半步古尼的家来些。
我当然罗，你有多难以杀个的阿位吧喏。今朝路第一个琵琶嘛，路里的路个，切根路东亚西吧嘞。那么这个 direct action 路口嘞，今朝路第那边特别的啵，这个把路嘛，西的路里啊，秘密第四站嘞，秘密路里家吧嘞。打 CRPH 都 NUG 都嘛，包给那个比如的路里那批吧嘞。打 direct action awareness 呀，哦，路的给啥啵？这不路没得跟别说，乌巴马乌江木通给啥路没有？乌巴马巴马 at The America ma pass phit twa le da myu kaisa le diplomatic campaign ne patet lo le chano lo pi du ri ya pi pa yauk de lu ri ya lou kai ni ja le euro ma so lo shi yin le di mog sanction ne patet lo lou ni da le shi de ai lo da ri akon long ga diplomatic campaign ne patet lo le lou ne thon ni tu so ba be chano lo apat sin di yamong go sha pu yi thauk pu ri ya da ka ba long ga lu ri ya ni myo song ne ho ngwe ji ri sha pi do比如嘛，这个代步文的嘞，可以的。PDF 和 LPDF 和 Blue PC 是安那些哦，三件嘞，数字按阿祖嘛那边，南方嘞、方嘞、北宁嘞呗，三件三件。比如路路也三件内幕，比八路的呀，一路没有，七干一路都没有呢，套板里的批发嘞。这前年这边呢，他妈嘞 ，DNUG 苏阳呢，把这笔钱拿入泥沙袋。文字的呢，提对目的，就那种写的，哎，有没有嘛？就那对的呢嘛？来，就那呢呢 ，policy coordination 嘛 ，policy 呢，不得了，龙岩康呢，跑上了，闽南就那路，江边的，比如说孙立泰闽南是吧？哎，就那路也泥拉干嘛？就那路 level 东谷 ，output 啵，就那路龙梅路，就那松片区是个吧？那么这个咯 ，public size 龙梅啵。比如的地点地台的，各方啊，所有的各方 community 地点地台台的，就那路 publish 了没？那第二 level 加了，就那路的五少年的啊，配置的嘛，安那些的西面，没了干那的西面，所以就那路啊，一辈子上呢，就那路啊，啊，比如的宝宝 policy advisory 的宝没有，就那路啊，北部没，六安顺的没不？那么东家个咯，就那路 implementation 嘛，就那路你那个送票他的彻底哦，就那路 implement 了没不？就那路过来，路来那给啥的？就那路没出来的宝宝呗。
哎咯，阿姑，起码家咯，第你的伢伢来住在你的，第六个过百不喏 ，phone 呢哦，第 internet solution 嘞，过表叔家的嘞，大家点家表叔奶奶的嘞。对呀，来看家咯，的 social media 里嘛，对面表叔家来看家咯。 ီတော်လှန်နဲ့အုပ်စုတွေကြားထဲမှာအခုကိပပူတာတွေပဲဖြစ်ဖြစ်ပေါ့နော်ထောက်ပံ့တဲ့ပစ္စည်းတွေသူတို့ရှိကိုတကယ်လက်တွေ့မရောက်ဘူးတခါအာထောက်ဟိုလက်နက်တွေကလည်းတကယ်အစ်စ်တွေမဟုတ်ဘူးဆိုတာမျိုးတွေပေါ့နော်အဲ့လိုမျိုးတွေကိုသူတို့ဆိုရှယ်မီဒီယာတွေပေါ်မှာအင်တာနက်ကနေတစင်သူတို့တင်ပြပြောဆိုတာတွေရှိတယ်အချင်းချင်းတိုက်ခိုက်ပြောဆိုနေတာတွေရှိတဲ့ခါကျတော့ဥက္ကုကိုလေးတို့လိုဒီအမေရိကန်မှာရှိတဲ့အခုဒီအဖွဲ့အစည်းတွေကဒီပေါ်မှာဘယ်လိုမြင်လဲဘယ်လိုသုံးသပ်လဲရှင်
ကျွန်တော်တို့ကတော့88ထဲက ABS ဒီထူထောင်ပြီးတော့လက်နက်ကင်တိုက်ပွဲကိုကျွန်တော်တို့တွေဆင်နွှဲခဲ့မှုတွေအတွက်ကြောင့်လက်နက်ကင်တော်လှန်ရေးဆိုတာဘာလဲဘယ်လိုအခက်အခဲတွေရှိတယ်ဆိုတော့ကျွန်တော်တို့ကောင်းကောင်းသိပါတယ်လက်တွေ့ကျွန်တော်ဖြတ်ခဲ့မှုတွေအတွက်ပေါ့အဲ့လိုမျိုးငွေစည်းစင်းမှုကဏ္ဍကလည်းအရေးကြီးဆုံးပါပဲအဲ့တော့ငွေစည်းစင်းတဲ့နေရာမှာမရောက်ဘူးရောက်တယ်လို့ဟာအဲ့လိုမျိုးကိစ္စတွေကအမြဲတမ်းပဲရှိနေပဲကိစ္စပါဒါပါဦးကျွန်တော်တို့သတိထားမယ်ဆိုတော့ရန်သူရဲ့လက်ချက်ဆိုတာတွေကိုကျွန်တော်တို့မေ့လို့မရပါဘူးကျွန်တော်တော်လှန်ရေးသတိရှိရမယ်လို့ဆိုလိုတာဖြစ်ပါတယ
်အခုလက်ရှိနှွေဦးတော်လှန်ရေးကာလအချိန်ကိုရောအခုဒီဥက္ကုကလေးတို့ပြုလုပ်တဲ့ညီလာခံဘယ်လိုသုံးသပ်လဲတကယ်ပဲဒီလိုတယောက်နဲ့တယောက်ဝေဖန်တိုက်ခိုက်မှုတွေကြောင့်တော်လှန်ရေးမှာတော်တော်လေးထိခိုက်ပျက်စီးမှုတွေရှိသလားဆိုတော့အခုလက်ရှိနှွေဦးတော်လှန်ရေးပေါ်မှာရောဘယ်လိုသုံးသပ်လဲရှင
်နှွေဦးတော်လှန်ရေးမှာတော့ကျွန်တော်တို့ကမလွဲမသွေအောင်မြင်မယ်လို့အပြည့်အဝကျွန်တော်တို့ကယုံကြည်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီစစ်အာဏာရှင်ကိုတော်လှန်နေတာကပြည်သူကတော်လှန်နေတာဖြစ်တဲ့အတွက်ကြောင့်ပြည်သူတွေတော်လှန်နေသမျှကာလပတ်လုံးစစ်အာဏာရှင်ကအုပ်ချုပ်လို့မရဘူးအခုရှင်းရှင်းလေးပဲနှစ်နှစ်ကြာသွားပြီအောင်နိုင်ပါမလားလို့မေးကြတဲ့လူတွေအများကြီးပဲနှစ်နှစ်ကျော်သွားပြီမင်းအောင်နိုင်စကားစားတရက်ကလေးမှအုပ်ချုပ်လို့မရအောင်သူကိုယ်တိုင်ဝန်ခံပြီးတော့ extension နေတောင်းတယ်သူတို့ဆွေးထားတဲ့2008ဖွဲ့စည်းပုံမှာတောင်းမှနှစ်ခါတည်းကြိုတိုးတိုးလို့မရတဲ့6လ6လကိုအခု3ချိန်မြောက်သူတိုးလိုက်ပြီဆိုတာကသူအုပ်ချုပ်လို့မရလို့ပဲအဲ့တော့နှွေဦးတော်လှန်ရေးမှာကကျွန်တော်တို့ဘက်ကအရှိန်အဟုန်မြင့်ပြီးလှုပ်သွားဖို့ပဲလိုတယ်။ဘာမှတွေးဝေစရာအကြောင်းမရှိဘူး။ခုနလိုမျိုး conflict တွေဖြစ်လာတယ်ဆို This is a nature ။ဘယ်လက်နက်ကင်တွန်းလှန်ရေးမှမဆိုဒါမျိုးတွေကရှိကြတာကြီးပဲ။ပဋိပက္ခတွေကိုကြိုတင်ကာကွယ်ရမယ်။ဖြစ်လာလို့ရှိရင်လည်း manage လုပ်ရမယ်။ထိန်းချောင်းရမယ်။ဖြစ်ပြီးသွားလို့ရှိရင်လည်း damage control ကျွန်တော်တို့အချင်းချင်းထိခိုက်ပွန့်ပယ်သွားတဲ့နေရာမှာအဲ့ဒါကိုကျွန်တော်တို့က control လုပ်နိုင်ရမယ်။ဒါကအရေးကြီးဆုံးပဲ
မြေဦးတော်လှန်ရေးမလွဲမသွေအောင်မြင်ရမယ်ဆိုရဲဥက္ကုလေးပြောဆိုသွားတဲ့အခြေအနေမှာဒီအခုလက်နက်ကင်တော်လှန်ရေးအခြေအနေကဘယ်အဆင့်ကိုရောက်နေပြီလဲရှင
်ဟိုဒါကတော့အများသိတဲ့အတိုင်းပဲလေကျွန်တော်တူမီနဲ့စခဲ့တာလေကျွန်တော်တို့မြေဦးတော်လှန်ရေးမြတ်တွတ်တွတ်ခိုင်ကိုပထမအဦးဆုံးတနက်နဲ့ပစ်ဖောက်ပြီးတော့ကျွန်တော်တို့ဒီကလေးမလေးကိုလှုပ်ကြံခဲ့တယ်လေအဲ့ဒီကနေစပြီးတော့ဒီချင်းစီလေးတွေကစစ်အာဏာရှင်ကိုလက်နက်ကင်တိုက်ပွဲနဲ့ဆင်နွှဲမှရမယ်ဆိုတဲ့ယုံကြည်ချက်မျိုးသူတို့ခေါင်းထဲဝင်သွားတယ်ကျွန်တော်တို့ကတော့88ခတဲ့ကဝင်လို့ဒီအတွေးခေါ်ရှိလို့ ABS တွေကိုထောင်ပြီးကျွန်တော်တို့တိုက်ခဲ့တာပဲလေအဲ့တော့ပြည်သူတွေမှာဒီစိတ်ဓာတ်ဝင်သွားတယ်ဆိုတော့အဲ့ဒီတော့ကစခဲ့မယ်ဆိုဗမာလဲလက်နဲ့ဆိုတာတခုမှမရှိကြည်စံလည်းမရှိဘူးဒါပေမဲ့ဒီနေ့ဒီချိန်ခါမှာမြေပြင်မှာစစ်တပ်ကလာလို့မရပါဘူးအခုမြဝတီမှာဖြစ်သွားတာပဲကြည်ဒီဘက်ကဟိုအရင်ကတုံညဗျာအခုဆိုရင်လက်နဲ့အင်အားတွေရှိနေပြီတင်နန်းတွေပေးပြီးနေပြီတိုင်းသားတွေနဲ့တွဲဖက်ပြီးတော့တိုက်ပွဲဝင်နေပြီတော်ရုံတာရုံမလာရဲပါဘူး more than 50% ဟိုဗမာပြည်ကိုထိန်းចောင်းထားတာက PDF တွေပဲလေအဲ့တော့ထိန်းចောင်းထားတယ်ဆိုတော့ NUG ဘက်ကထိန်းចောင်းထားတယ်ဆိုတော့သူတို့စီចောင်းတွေလွယ်လင်းတကူမရွှေ့နဲ့သူတို့တတ်ထဲမှာပဲသူတို့နေတယ်သူတို့အပြင်းမထွက်ရဲတခုပဲရှိအမှန်တိုင်းဝင်လာရမယ်ဆိုရင်တို့မှလေရင်နဲ့လေရင်စွမ်းအားရှိတယ်ကျွန်တော်တို့ဘက်မှာလေရင်စွမ်းအားမရှိဘူးဒါကြောင့်မလို့တို့လေရင်စစ်ကူတွေနဲ့မလုတ်တဲ့တိုက်ပွဲမှန်တယ်များတို့ဘက်ကကြာဆုံးလာပြီလေဒါမြေပြင်မှာဖြစ်ပြနေတာကိုအားလုံးကြားတဲ့အချိန်ပဲပေါ့နော
်မင်းချင်းနိုင်ငံမေးမြန်းတင်ပြထားတာပါကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို view internet ဆာမျက်နှာမှာလည်းအတွက်တခုဖတ်ရှုနားဆင်နိုင်ပါတယ် website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် view မြန်မာ့ရဲ့တင်းလာနေမနေ့ပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
အင်္ဂလာမနက်ခင်းပါခင်ဗျာ VOE မြန်မာပိုင်းစီစဉ်2023ခုနှစ်စက်တဘာလ17ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးကမ္ဘာမြန်မာမီဒီယာနဲ့မြင်ကွင်းနဲ့စကြအောင်ပါမြန်မာနိုင်ငံမှာလူထုကိုနိုင်ကိုထင်အားလုပ်နေတဲ့စစ်အာဏာရှင်တွေကိုဒီတိုင်းစောင့်ကြည့်မနေပဲမြန်မာနိုင်ငံစစ်အာဏာရှင်လက်အောက်ကလွတ်မြောက်ရေးကြိုးပမ်းဖို့အာဆီယံနိုင်ငံတွေရဲ့လူထုကလိုလားနေကြပါတယ်အာဆီယံအထိတ်သည့်အစည်းအဝေးမတိုင်ခင်မှာပဲဒေသပြင်မှာမြန်မာစစ်ကောင်စီကိုဝေဖန်တာတွေကလည်းပိုပြီးကြဲကြဲလောင်လောင်ထွက်ပေါ်လာခဲ့ပါတယ်ဒေသပြင်မှာမြန်မာစစ်ကောင်စီပေါ်အာဆီယံရဲ့ကိုင်တွယ်ပုံနဲ့ပတ်သက်လို့ကမ္ဘာမြန်မာမီဒီယာတွေကတုံ့တက်ခဲ့ပုံကိုအလိမ္မာနဲ့အတူစောင့်မရှင်ပြည်တွင်းနိုင်ငံအခုလိုတင်ဆက်ပေးထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေမြန်မာစစ်တပ်ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်ကြီးညာလိုက်တဲ့အာဆီယံလူထုဖိုရမ်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအာဆီယံလက်ချဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာစက်တင်ဘာလ5ရက်ကနေ6ရက်နေ့အထိအာဆီယံထိပ်သီးအစည်းအဝေးပြုလုပ်ခဲ့ပါတယ်အဲ့ဒီအာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်မှာစစ်ကောင်စီစစ်တပ်ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်တယ်ဆိုတဲ့အာဆီယံလူထုဖိုရမ်ကြီးညာချက်ထွက်ပေါ်လာတာတွေ့ရပါတယ် APF လို့ခေါ်ကြတဲ့အာဆီယံပြည်ပဖိုရမ်2023ကိုစက်တင်ဘာလ1ရက်နေ့ကနေ3ရက်နေ့အထိအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြုလုပ်ခဲ့ပါတယ်ဘရူနိုင်းကမ္ဘောဒီးယားအင်ဒိုနီးရှားလာအိုမလေးရှားဖိလစ်ပိုင်စင်ကာပူထိုင်းဗီယက်နမ်နဲ့တီမောလက်စတဲ့အာဆီယံဒေသတွင်းနိုင်ငံတွေကအရက်ဖက်အဖွဲ့အစည်းတွေစုဝေးဆွေးနွေးခဲ့ကြတဲ့ဖိုရမ်ဖြစ်ပါတယ်ဖိုရမ်ထုတ်ပြန်ကြေညာချက်မှာမြန်မာစစ်တပ်အာဏာသိမ်းထားတာ945ရက်ရှိပြီရက်ဆက်ကြမ်းကြုတ်စွာနဲ့အာဏာကိုဆုပ်ကင်ထားပြီမယ်အခုချိန်ထိအာဏာသိမ်းမှုဟာမအောင်မြင်သေးဘူးမြန်မာစစ်တပ်ဟာအင်တာနက်ဖြတ်တောက်မှုလေကြောင်းတိုက်ခိုက်မှုအမျိုးသမီးတွေပေါ်အကြမ်းဖက်မှုဥပဒေမဲ့ဖမ်းဆီးနှိပ်စက်အစဖျောက်မှုအစုလိုက်ပြုံလိုက်တပ်ဖြတ်မှုစစ်ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေတယ်။ဒါကြောင့်ကျွန်ုပ်တို့ရဲ့သဘောထားကိုကြဲကြဲလောင်လောင်နဲ့ဒေါသဖြစ်စွာထုတ်ဖော်လိုက်ပါတယ်။အဲ့ဒါကတော့မြန်မာစစ်ကောင်စီဟာအကြမ်းဖက်အဖွဲ့အစည်းဖြစ်ပြီးဒေသတွင်းလုံခြုံမှုနဲ့တည်ငြိမ်မှုကိုချိန်းချောက်နေတယ်ဆိုတာပါပဲ။
ဒါကြောင့်မြန်မာစစ်ကောင်စီကိုနိုင်ငံရေးအရာတရားဝင်မှုဖြတ်တောက်ပါမြန်မာစစ်ကောင်စီကိုလက်နက်ရောင်းချမှုနဲ့ငွေကြေးစီးဆင်းမှုတွေဖြတ်တောက်ပါမြန်မာစစ်ဗိုလ်ချုပ်တွေကိုသူတို့ကျူးလွန်နေတဲ့ရာဇဝတ်မှုတွေကနေကင်းလွတ်ခွင့်ရနေတာတွေကိုအဆုံးသတ်ပါမြန်မာຫນွေဦးတော်လန်ရေးနဲ့မြန်မာပြည်သူတွေကိုကူညီကြပါလို့လည်း APF ကြေညာချက်မှာတောင်းဆိုထားတာတွေ့ရပါတယ်အာဆီယံလူထုဖိုရမ်2023ခုနှစ်ရဲ့ကြေညာချက်အပေါ်ဘလို့သဘောထားပါသလဲဘလို့အကျိုးသက်ရောက်မှုတွေရှိနိုင်သလဲလို့ရှေ့ပြေးအတန်းလူခွေအဖွဲ့ဥက္ကဋ္ဌဒေါခင်အုံမာကိုမေးမြန်းတဲ့အခါမှာအခုလိုပြောပါရယ
်အာဆီယံလူထုဖိုရမ်2023ကနေပြီးတော့မြန်မာစစ်တပ်ကိုအကြမ်းဖက်အုပ်စုဖြစ်ကြေညာချက်ထုတ်တာဟာအင်မတန်အားကောင်းတဲ့အချက်ဖြစ်တယ်။ဘာကြောင့်လဲဆိုလို့ရှိရင်တစ်ချက်ကတော့ဒါကအာဆီယံနိုင်ငံတွေကပြည်သူလူထုတွေနော်အရက်ဖက်အဖွဲ့အစည်းတွေလူထုတွေကနေပြီးတော့မှတခဲနဲ့ဆုံးဖြတ်ကြတဲ့ဟာမျိုးလည်းဖြစ်တော့ဒီဟာကိုအာဆီယံနိုင်ငံအစိုးရတွေတွေမကပဲနဲ့နိုင်ငံတကာအဝန်အဝိုင်းကလည်းဒါကိုကြားတယ်ပေါ့နော်ဆိုတော့ပြောချင်တာတော့မြန်မာနိုင်ငံပြည်သူတွေရှမ်းဘက်ခံရတဲ့ကိစ္စတွေကိုသူတို့အသိမှတ်ပြုတာတွေမကပဲနဲ့သူတို့ကဒီစစ်တပ်ကိုစစ်တပ်လို့သဘောမထားဘူးသူတို့မတတ်မှတ်တော့ဘူးအခြားဘက်အုပ်စုသားလင်းဖြစ်တဲ့ဆိုတဲ့ဥစ္စာဟာအင်မတန်မှဒါအရေးကြီးတဲ့အချက်ဖြစ်တယ်ပြောမယ်ဆိုရင်အာဆီယံဆိုတာက အစိုးရတွေထဲမှာလည်းခုနကအာဏာရှင်အစိုးရတွေလည်းပါတယ်ဒီမိုကရေစီနိုင်ငံတွေလည်းရှိတယ်ဆိုတော့ဘာပဲဖြစ်ဖြစ်သူတို့ပြည်သူလူထုရဲ့တောင်းဆိုမှုတွေကိုလိုက်လုပ်ပေးခြင်းချင်းမလုပ်ပေးခြင်းချင်းသူတို့ဂရုစိုက်နားထောင်ရတာဖြစ်တယ်ပေါ့နော်ဆိုတော့ဒါကကျမတို့ຫນွေဦးတွေအာဆီယံအရက်ဖက်အဖွဲ့အစည်းတွေပြီးတော့လူထုအခြေပြုအဖွဲ့အစည်းတွေကမြန်မာနိုင်ငံပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုပြပြီးတော့သူတို့ရဲ့နားလည်မှုကိုလည်းပြတယ်မြန်မာနိုင်ငံမှာစစ်တပ်ဆိုတာမဟုတ်တော့ဘူးအကြမ်းဖက်အဖွဲ့အစည်းဖြစ်တယ်ဆိုတာကိုသူတို့ဘက်ကနေရှင်းရှင်းလင်းလင်းဖော်ထုတ်ပြလိုက်တာဖြစ်ပါတယ်အခုလိုမျိုးဒေတာတွေမှာရှိတဲ့လူထုကိုအခြေပြုတဲ့အင်အားစုတွေကနေပြီးတော့မှမြန်မာစစ်တပ်ကိုအကြမ်းဖက်အုပ်စုအဖြစ်တခဲနဲ့သူတို့ကျင်းညာတယ်ဆိုတာကပြောမယ်ဆိုရင်ကျမတို့ဒီအာဆီယံကနေပြီးတော့မှမြန်မာအရေးကိုဂိုင်တွယ်မဲ့ရှေ့ဆက်သွားမဲ့လမ်းကြောင်းပေါ်မှာလေလူထုကနေပြီးတော့မှဒီလမ်းကြောင်းကိုမှန်ကန်အောင်စောင့်ကြည့်တိုက်တွန်းတောင်းဆိုဖိအားပေးစတဲ့အာဆီယံကိုပို့ပြီးတွန်းအားပေးရမယ့်ကိစ္စတွေအတွက်လေပို့ပြီးတော့မှလမ်းကြောင်းခိုင်မှာရှင်းလင်းသွားစေတယ်လို့လည်းကျွန်တော်မြင်ပါတယ်ရှင
်မလေးရှားနိုင်ငံကလည်းမြန်မာစစ်ဘုတ်ချုပ်တွေကိုပြင်းပြင်းထန်ထန်အရေးယူဖို့အာဆီယံမိတ်ဖက်နိုင်ငံများကိုတောင်းဆိုလိုက်တယ်ဆိုတဲ့သတင်းကိုရိုက်တာသတင်းမှာစက်တင်ဘာလ4ရက်ကဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာမြန်မာစစ်ကောင်စီအပေါ်ပြင်းထန်ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမလုပ်ဘဲနဲ့ဒီအတိုင်းဆက်သွားနေဖို့ခွင့်မပြုသင့်ဘူးဆိုတာမလေးရှားနဲ့အခြားဖွဲ့ဝင်နိုင်ငံတွေကသဘောထားပြီးဖြစ်ပါတယ်လို့လည်းမလေးရှားနိုင်ငံဂျာယီဝန်ကြီးဇမ်ဘာရီအပူတခါဒီကစက်တင်ဘာ4ရက်နေ့အာဆီယံနိုင်ငံဂျာယီဝန်ကြီးများဆွေးနွေးပွဲအပြီးမှာသတင်းတောက်တွေကိုပြောကြားခဲ့တယ်လို့ဖော်ပြထားပါတယ
်။ဘန်ကောက်ဖို့သတင်းစာကလည်းအန်ယူဂျီနိုင်ငံသားဝင်ကြီးဒေါ်စင်မအောင်ရေးသားတဲ့ဆောင်းပါးတစ်ပုဒ်ကိုစက်တင်ဘာလ4ရက်နေ့ကဖော်ပြခဲ့ပါတယ်။ဒေါ်စင်မအောင်ကအာဆီယံခေါင်းဆောင်တွေကိုထိတ်သီးဆွေးနွေးပွဲအမီရည်ရွယ်ရေးသားသတင်းစကားပါထားတာတွေ့ရပါတယ်။ဆောင်းပါးကိုဒေတာရင်းကကူညီထောက်ပံ့မှုလိုအပ်နေတဲ့ဆရာနာရှင်စက်ကျင်ဒေါ်လာရေးရုံးကန်လှုပ်ရှားမှုလို့ခေါင်းစဉ်ပေးထားပါတယ်။တီမော်လက်သမရာဟိုဆေးရာမိုဟော်တာကအမျိုးသားညီညွတ်ရေးအစိုးရ NGO ကိုယ်စားလှယ်အဖွဲ့ကိုအစိုးရတည့်ရက်အနေနဲ့တီမော်နိုင်ငံရဲ့မြို့တော်ဒီလီကိုတရားဝင်ဖိတ်ကြားခဲ့ပါတယ်။ဒါဟာတီမော်အနေနဲ့မြန်မာပြည်သူတွေကိုထောက်ခံစာပြသတာဖြစ်ပြီးတော့လူမျိုးတုံးသက်ပြမှုကျူးလွန်နေတဲ့မြန်မာစစ်တပ်ကိုရှုံချလိုက်တာဖြစ်ပါတယ်။ဒီမော်ဟာမြမအရေးနဲ့ပတ်သက်လို့ချင်းကပ်ပုံပြောင်းလဲတာကိုဒေတာရင်းမှာအာဆီယံကိုထင်ရှားစွာအချက်ပြလိုက်တာဖြစ်တယ်လို့ဒေါ်စင်မအောင်ကရေးသားပါတယ်။
မြန်မာပြည်သူလူထုရဲ့စန္ဒကိုမျက်ကွယ်ပြုဆန့်ကျင်ကာစိတ်ထင်ရလုပ်နေတဲ့စစ်အာဏာရှင်တွေကိုအိမ်နီးချင်းနိုင်ငံတွေအနေနဲ့ဘယ်အချိန်ထိစောင့်ကြည့်နေအောင်မှလဲလို့လဲဒေါ်စင်မောင်ကသူ့ရဲ့ဆောင်းပါးမှာမေးခွန်းထုတ်ထားပါတယ်။ဒါအပြင်လက်ရှိဆင်နွှဲနေတဲ့ဒေါ်လန်ရေးဟာအတိတ်ကဖြစ်ရပ်တွေကိုပြောင်းလဲပြစ်နိုင်မဲ့သမိုင်းဝင်အခွင့်အလမ်းဖြစ်တယ်လို့လဲထောက်ပြထားပါတယ်။ဆောင်းပါးရဲ့အဆုံးသတ်မှာတော့အာဆီယံရဲ့ထောက်ခံမှုကူညီမှုနဲ့အတူမြန်မာဟာလက်ရှိရင်ဆိုင်နေရတဲ့နေဆက်ဖြတ်ကျော်ကြာစုမှုတွေအကြမ်းဖက်မှုတွေဒုက္ခတွေပြဿနာတွေစီးပွားရေးကမောက်ကမဖြစ်မှုတွေကနေယုံထွက်နိုင်ပြီးတော့တည်ငြိမ်ဖွံ့ဖြိုးတဲ့တရားဥပဒေစိုးမိုးမှုရှိတဲ့ခေတ်တစ်ခုကိုရောက်ရှိနိုင်ပါတယ်မြန်မာသမိုင်းမှာပထမဆုံးနဲ့ဖြစ်နိုင်ခြင်းအရှိဆုံးအခွင့်အရေးတရားဖြစ်တာမို့အာဆီယံအနေနဲ့ဒီအခွင့်အရေးကိုလက်လွတ်မခံသင့်ဘူးအာဆီယံအနေနဲ့တီမောရဲ့ပြောင်မြောက်ပြီးတတိရှိတဲ့လှုပ်ဆောင်ချက်ကိုအတူယူပြီးမြန်မာပြည်သူတွေဘက်ကယက်တီတင်ပါတယ်လို့ဒေါ်စင်မအောင်ကရေးသားထားပါတယ်။အာဆီယံဟာမြန်မာစစ်တပ်ကိုဖိအားပေးပြီးမြန်မာအရေးကိုအောင်မြင်အောင်ဖြေရှင်းနိုင်မလား။ဒါမှမဟုတ်မြန်မာအရေးကြောင့်အာဆီယံရဲ့စည်းလုံးညီညွတ်မှုပြိုကွဲသွားလိမ့်မလားဆိုတာကတော့ပြောဖို့စောနေပါသေးတယ်။စောင့်ကြည့်ကြရအောင်ပါပါ။သေချာတာကတော့မြန်မာအရေးဟာအာဆီယံဘာလဲဘယ်လဲဆိုတာစမ်းသပ်မှုကြီးတစ်ခုဖြစ်တဲ့အကြောင်းပါခင်ဗျာ။
ကိုပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်။အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလဲကိုရောက်လို့လာပါပြီ။ဒီပတ်မှာတော့မြန်မာနိုင်ငံတဝန်းကလောင်းကစားမှုတွေပေါ်စစ်စစ်သုံးတက်ထားတာကိုကျွန်တော်တို့နားဆင်ကြည့်ကြရအောင်ပ
ဒီဒီမှာတော့ ISP ကပြင်ရဘောင်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ insight email မှာပါတယ်။အာနာသိမ့်မှုအနော်နိုင်ငံအနှံ့နောက်ကစားလုပ်ငန်းတွေများပြားလာတဲ့အခြေအနေတွေကိုကောက်နှုတ်တင်ပြပါမယ်။အာနာသိမ့်အလွန်ဆုတ်ယွတ်မှုတွေထဲမှာနိုင်ငံအနှံ့နောက်ကစားနွန်နဲ့နေမုန်းသူတွေပုံများလာပါတယ်။နိုင်ငံအနှံ့ရက်ွက်ထင်းတဲ့ဖျားပွဲတွေမှာပါ လောင်ကစားဝိုင်းတွေပုံများလာတာပါ။ဗန်ဒလီကရိုးရာအိုးဖို့ဖွဲတော်မှာတော့လောင်ကစားဝိုင်းတွေကိုပေါ်ပေါ်ထင်ထင်ခွင့်ပြုခဲ့ပါဗျ။အဲ့ဒီနေရာကိုအရမွန်နဲ့စစ်ကောင်စီတပ်သားတွေကလုံခြုံရေးယူပေးခဲ့ပါဗျ။တောင်မြုံဖွဲတော်မှာလည်းလောင်ကစားဝိုင်းတွေအရင်နှစ်ကထပ်ပုံများခဲ့ပါဗျ။လောင်ကစားဘက်ကိုလူတွေလှည့်လာကြတာအလုတ်ကင်ရှားပါးလာမှုကြောင့်ဖြစ်နိုင်ပါဗျ။စားဝတ်နေရေးကြက်တဲတာနဲ့အလုပ်ဖြစ်နိုင်တဲ့စီးပွားရေးဝန်ကျင်မရှိတာလည်းပါပါမယ်။မြန်မာနိုင်ငံအတွင်းလူမှုစီးပွားရေးအခြေအနေတွေကိုသိရဖို့ ISP မြန်မာကစစ်တမ်းကောက်ယူနေပါတယ်။ပြီးခဲ့တဲ့3လအတွင်းလောင်စာလုပ်ငန်းတွေတွင်ကျယ်လာတာကို ISP စစ်တမ်းမှာတွေ့ရပါတယ်။စစ်တမ်းကောက်ယူခဲ့တဲ့မြို့နယ်130တွေက105မြို့နယ်မှာလောင်စာလုပ်ငန်းတွေတွင်ကျယ်နေပါတယ်။နှလုံးထီ၊သုံးလုံးထီနဲ့စီးပွားဖြစ်ကျင်းဝိုင်း၊ဖဲဝိုင်းကျောင်းဝိုင်းစတဲ့လောင်ကစားတွေပါဝင်ပါတယ်နှလုံးထီသုံးလုံးထီကိုမြို့နယ်130တွေက68မြို့နယ်အတွင်းမှာလုပ်နေကြတာပါတရက်6ကြိမ်ထိုးလို့ရတဲ့ဒူဘိုင်းထီကိုကစားသူတွေလည်းရှိနေပါပြီနှလုံးထီသုံးလုံးထီတွေအပြင်စီးပွားဖြစ်လောင်ကစားတွေပုံများလာတာကိုလည်း ISP စစ်တမ်းမှာတွေ့ရပါတယ်မြို့နယ်130တဲက41မြို့နယ်မှာစီးပွားဖြစ်လောင်ကစားတွေပုံမှုကျယ်ပြန့်လာပါတယ်။စီးပွားဖြစ်ကျင်းဝိုင်း၊ဖဲဝိုင်း၊ကြက်ဝိုင်းနှုတ်ကင်တာတွေဟာဇူလိုင်လအတွင်းပုံမှုမြင့်တက်ခဲ့ပါတယ်။အွန်လိုင်းကတစ်ဆင့်လောင်ကစားကိန်းဆော့သူတွေလည်းအရင်ထက်ကိုပိုများနေပါတယ်။အွန်လိုင်းကနေကစားနိုင်တဲ့ဘောပွဲ၊ထီ၊ရှန်ကူမီစတဲ့လောင်ကစားတွေလည်းပေါ်များလာပါတယ်။လောင်ကစားကြောင့်ဘဝပြတ်သူတွေ၊ကျွန်းတော်နစ်သူတွေကိုလူ့အဖွဲ့အစည်းပတ်ဝန်းကျင်မှာပို့တွေ့လာနေရပါတယ်။
ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်အခုတော့မြန်မာပြည်ကပေးစာများအလဲပါ VOA ကိုပြပို့ကြတဲ့ပြည်သူတွေရဲ့ရေဖွဲ့ပွားတွေအကြံပြုလွှာတွေကိုမအေးတန်တာကျော်ကအခုလိုစူးစီးတင်ပြထားပါတယ်ခင်ဗျာ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်မမဆွေတော်ရှင်ကနေ့စဉ်နေ့တိုင်းလွှင့်ပေးနေတဲ့အဖွဲ့သားများအားလုံးကိုအထူးကျေးဇူးတင်ပါသည်ရှင်လို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျမတို့ကလည်းအမြဲတမ်းအားပေးနေတဲ့တော်ရရှင်တွေကိုကျေးဇူးတင်ပါတယ်နော်။နောက်ထပ်တော်ရရှင်တွေကမင်္ဂလာပါ VOE ကနေဒါကလူတွေဘားချောင်သတင်းဝင်ကြည့်လို့မရတော့တာလဲဗျာတဲ့အဆင်ပြေရင်ဖြေချားပေးစေချင်ပါတယ်တဲ့။သူဝင်ကြည့်လို့မရဘူးပြောတာကလူမှုကွန်ရက်စာမျက်နှာနှစ်ခုဖြစ်တဲ့ Instagram နဲ့ Facebook ဖြစ်ပါတယ်။ဟုတ်ကဲ့မှန်ပါတယ် Facebook နဲ့ Instagram မှာတင်တဲ့သတင်းတွေကိုကနေဒါကဝင်ကြည့်လို့မရတော့ပါဘူးတလောကမှာဖြစ်သွားတာပါကနေဒါအစိုးရကပိတ်လိုက်တာဖြစ်ပါတယ်ကနေဒါနိုင်ငံနဲ့မှတ်ပုံတင်မထားတဲ့သတင်းစာမျက်နှာတွေအားလုံးကိုပိတ်လိုက်တာပါ VOE ကတော့တက်ဆိုင်ရာကိုဆက်သွယ်ပြီးတော့ဒါကိုဖြေရှင်းလို့ရမလားနီလန်းရှာနေပါတယ်ရှင်လောလောဆယ်တော့တရရှင်တွေတခြားနီလန်းတွေနဲ့ VOE ကိုဝင်ကြည့်နိုင်ပါတယ်လို့ပြောချင်ပါတယ်ကျမတို့စီမှာ Internet စာမျက်နှာရှိပါတယ် bemis.voenews.com ဖြစ်ပါတယ်နောက်တခြားလူမှုကွန်ရက်စာမျက်နှာတွေလည်းဝင်ကြည့်လို့ရပါရဲ့နော်အခုနောက်ဆုံးအသစ်က Telegram စာမျက်နှာပါကျမတို့ VOE လိပ်စာက VOE Telegram t.me/burmeseviewnews ဖြစ်ပါတယ်နောက်တစ်ခုက YouTube စာမျက်နှာနဲ့ X စာမျက်နှာတို့ဖြစ်ပါတယ် Twitter ကနေနာမည်ပြောင်းထားတဲ့ X စာမျက်နှာပါအဲ့အရာအပြင် VOE မြန်မာအစီအစဉ်ရဲ့ App လည်းရှိပါတယ် VOE Burmese လို့ရှာကြည့်နိုင်ပါတယ်ထွက်လာလိုက်ပါမယ်ရှင်ပြည့်အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ချိုတူးစပရတော်ရှင်ကတော့ VOE ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လူထုနဲ့ကျန်းမာရေးအစီအစဉ်တစ်ခုကိုကြည့်ပြီးတော့အခုလိုပြောလာပါတယ
် VOE ခင်ဗျာစစ်ဘေးရှောင်ပြည်သူတွေတေဆုံတဲ့အထိကြုံနေရတဲ့မွေဆိုးအန္တရာယ်နဲ့ဘုံတနက်ထိခိုက်ဒဏ်ရာရမှုတွေအတွက်ရှေးဦးသူနာပြုနီးလန်းလေးတွေကိုကျန်းမာရေးကဏ္ဍကနေထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်ဒီဝိုင်းတော်သားတွေအားလုံးကိုစိတ်နှပြက ကျန်းမာရွှင်လန်းစွာရှိပါစေကြောင်းဆုတောင်းမေတ္တာပို့ပါရခင်ဗျာ
။ဟုတ်ကဲ့ပါရှင်။မွေအန်နီရဲ့ပညာပေးအစီအစဉ်ကိုတော့တလောကပဲအပိုင်းတွေများကြီးခွဲပြီးတော့တတော်ကိုပြည့်ပြည့်စုံစုံတင်ဆက်ပေးသွားပါရနော်။ရှေးဦးသူနာပြုစုနေကတော့ဥကောင်းဒံရနဲ့ခြွန်ထက်တဲ့ဒံရနဲ့ထိုးမိတဲ့အချင်းကြီးတွေမှာဘလို့ရှေးဦးသူနာပြုစုနေတွေလုတ်ပေးနိုင်လဲဆိုတာကိုပြီးခဲ့တဲ့သတင်းပတ်တွေကပဲတင်ဆက်ပေးသွားပါရရှင်။ကိုချိုတူးပြောတဲ့ဘုံတနက်ထိခိုက်ဒဏ်ရာတွေအတွက်ဆိုရင်အဲ့အခြေခံနည်းတွေနဲ့ရသလောက်ပြင်ဆင်ပေးထားနိုင်မယ်လို့ထင်ပါတယ်။ဘုံတနက်ဒဏ်ရာဖြစ်တဲ့အတွက်ကြောင့်မို့ပိုပြင်းထန်တဲ့ဒဏ်ရာမျိုးကတော့တက်ကြွတဲ့ဆရာဆရာမတွေပဲကုသကူညီပေးနိုင်လိမ့်ပါမယ်နော်။အားလုံးဘေးအန္တရာယ်ကင်းကင်းရှိနိုင်ကြပါစေလို့ဆုတောင်းပါတယ်ရှင်။ဆလိုက်ကိုနိုင်ရဲ့စာလေးကိုလည်းပြန်ပေးချင်ပါတယ်။သူကစာတူတူလေးရေးပြီးမေးလာတာပါ။မြန်မာပြည်ကပေးစာများအစီအစဉ်ကို chat box ကနေပို့လို့ရပါလားတဲ့။မေတ္တနာကျော်ရဲ့အီးမေးလ်လေးလည်းရနိုင်မလားပြောပြပါတယ်ဟုတ်ကဲ့ပါကျွန်မလည်းစာရေးလာတာကိုကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်မေးထားတာလေးကိုပြန်ဖြေရမယ်ဆိုရင်ဒီမြန်မာပြည်ကပေးစာများအစီအစဉ်ကို chat box ကနေပို့လို့ရပါတယ် chat box ဆိုတာ messenger ကိုပြောတာလို့ထင်ပါရဲ့နော်အဲ့မှာလည်းကျွန်မစာပြန်ပေးထားပါတယ်ရှင်အခုစာရေးလာတဲ့အတိုင်းပဲမြန်မာပြည်ကပေးစာအစီအစဉ်တွေ့ဆိုရင်အဲ့ဒီနေရာ messenger နေရာကနေစာပြန်ရေးလိုက်ပါအဲ့စာတွေကိုကျမအမြဲတမ်းကြည့်ပါတယ်။အဲ့ကနေပြီးတော့စာပြန်ပေးပါတယ်။ email လိပ်စာဆိုရင်တော့ကျမတို့ VOA မြန်မာပိုင်း email က bamis@voanews.com ဖြစ်ပါတယ်ရှင်။ဒီ email ကိုစာရေးပို့တယ်ဆိုရင်ကျမတယောက်ထဲနေမှာကျမတို့တရုံလုံးကဝန်ထမ်းတွေအားလုံးမြင်ရပါတယ်နော်။ဒါကြောင့်မို့ဒီ email ကိုပို့တာအရှင်းဆုံးဖြစ်ပါတယ်ရှင်။စာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်။ကိုဆက်ပြီးရင်ဖွင့်စာတွေကိုဖော်ပြပေးကြပါမယ်။အွန်လိုင်းကငွေကြေးလိမ်လည်မှုတွေနဲ့ပတ်သက်ပြီးရေးလာတဲ့စာတွေဖြစ်ပါတယ်။ပထမစာတစ်စောင်ကလောက်ခိုင်ကအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေအကြောင်းမှဆိုပြီးဒီသရရှင်တယောက်ရေးလာပါတယ်
။လောက်ခိုင်မျိုးမကအွန်လိုင်းငွေကြေးလိမ်လည်တဲ့ခရစ်တိုလုပ်ငန်းတွေကိုတရုတ်လူမျိုးတွေနဲ့လောက်ခိုင်ပြည်သူစစ်တွေပေါင်းပြီးတော့အင်းနဲ့အားနဲ့လုပ်နေကြပါတယ်။အခုလက်ရှိကျွန်တော်လည်းအဲ့ဒီအလုပ်ကို6လစာချုပ်နဲ့လုပ်နေတာပါ။တရုတ်တရေတွေကလောက်ကင်မျိုးကဟိုတယ်တွေကိုငှားပြီးတော့တရုတ်နိုင်ငံသားလူငယ်လေးတွေအပြင်ဗီနန်လူမျိုးတွေရုရှားအမျိုးသမီးလေးတွေကိုငှားရန်ခိုင်းစေနေတာပါကျွန်တော်လည်းဒီအလုပ်မလုပ်ချင်ပေမဲ့ကိုကြေးရွာနေပြီအခြေအနေအကြောင်းမျိုးကြောင့်လုပ်နေရတာပါ VOA နေနဲ့ဖြစ်နိုင်ရင်ကဘာကတိအောင်စုံစမ်းဖော်ထုတ်ပေးပါခင်ဗျာ
ဟုတ်ကဲ့ဒီသောရရှင်ကကဘာတိအောင်ဖော်ထုတ်ပေးပါဆိုလို့ကဘာကဒီကိစ္စတွေကိုသိရှိနေပါရင်နော်ဒေတာရင်းနိုင်ငံတွေပူးပေါင်းပြီးတော့လည်းဒီ cyber crime ကိစ္စတွေကိုနှိမ်နင်းနိုင်အောင်လို့လှုပ်ဆောင်နေပါတယ်ဆိုတဲ့သတင်းတွေရှိပါတယ်။ September 10ရက်သတင်းတပုတ်မှာဆိုရင်ရှဲပြည်နယ်အစီအပိုင်းဝါကိုပိုင်းအုတ်ချုပ်ခွင့်ရဒေတာမှာ online လိမ်လည်တဲ့ရာဇဝတ်မှုလုပ်ငန်းတွေမှာပါဝင်တယ်လို့ဆွဆွဲခံရတဲ့တရုတ်နိုင်ငံသား1200ကျော်ဖမ်းဆီးပြီးတော့နေရက်ပြန်ပို့ခဲ့တယ်လို့ဝါတပ်ဖွဲ့တာဝန်ရှိသူတို့ကစနေနေ့မှာပြောကြားအေးဗီသတင်းမှာဖတ်လိုက်ရပါတယ်။နောက်ထပ်သတင်းတစ်ပုဒ်ကတော့ဒီပထမနေ့တော့ ਆ ပဲမြန်မာနိုင်ငံအခြေစိုက် online လေလံမှုမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိတဲ့လူ200ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်ဆိုပြီးတော့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကသတင်းထုတ်ပြန်တာကို South China Post သတင်းစာမှာဖော်ပြထားတာပါအဲ့ဒီစစ်စင်ရေးတွေမှာမြန်မာနိုင်ငံမြောက်ပိုင်းက online လေလံမှုအခြေစိုက်စခန်း11ခုကိုတော့ဖြိုခွင်းနိုင်ခဲ့ပြီးတော့အဲ့ဒီမှာဖမ်းဆီးတဲ့သူတွေထဲမှာတော့တရုတ်နိုင်ငံသား186ဦးပါဝင်နေဖမ်းမိရတဲ့သူကတော့စုစုပေါင်း269ဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။ဒါကြောင့်မို့ online လိမ်လည်တဲ့ကိစ္စတွေကိုတော့ data ရင်းနိုင်ငံတွေတော်တော်လေးကိုတင်းတင်းကြပ်ကြပ်ကင်တွယ်တော့မဲ့ပုံရှိပါတယ်နော်။နောက်ထပ်သောရရှင်တယောက်ကတော့ Lovely Novel လို့ရေးလာတာပါ။သူကလည်း online ကဒီ game တချို့နဲ့ပတ်သက်ပြီးတော့မကြေမနက်ကန့်ကွက်စာရေးလာတာဖြစ်ပါတယ်
။ VOA ခင်ဗျားနိုင်ငံကပျက်စီးနေတဲ့အထက်မှာFacebook ရဲ့ဗီဒီယိုကလည်းပါပါတယ်အခုလိုဂိမ်းကန်းတွေကိုကြော်ညာတာကတရားဝင်ပါရဲ့လားမြန်မာနိုင်ငံလူတွေကိုပျက်စီးစေဖို့တမင်ဖန်တီးသလိုဖြစ်မနေဘူးလားအခုဆိုဒီလိုဂိမ်းတွေကိုကြော်ညာတာတွေကိုမြင်နေရတော့စိတ်ထဲမှာအဆင်မပြေပါဘူးဒီလိုတွေဖြစ်နေရဆိုတော့ Facebook ကတာဝန်ရှိသူတွေကိုတရားစွဲလို့ရပါသလားဖြစ်ပေးပါခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဒီဂိမ်းကန်းတွေကတော့ကြော်ညာတာတရားဝင်ရဲ့လားဆိုလို့ဒီကက်ဆီနိုတို့လောင်းကစားတို့ကနိုင်ငံတကာမှာတရားဝင်ပါတယ်နော်ဒါမဲ့လေဒီလောင်းကစားကိုအထင်းကွက်မရှိရနဲ့ဒီကိုစိတ်ကိုမနိုင်မဲကစားမယ်ဆိုရင်တော့ဒီလောင်းကစားကနေပြီးတော့အခုဒီတော်ရရှင်ပြောသလိုမျိုးပျက်စီးရာပျက်စီးကြောင်းတစုံတစားအထိဖြစ်နိုင်ပါတယ် ဒီ game နေ Facebook မှာပါဝင်နေလို့တော့ Facebook ကတာဝန်ရှိသူတွေကိုတရားစွဲလို့ရနိုင်မယ်မထင်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်မကတော့ပြောသလိုပဲဒီနိုင်ငံတကာမှာကတရားဝင်နေတဲ့ဒီမှတ်ပုံတိုင်ပြီးတော့လုပ်လို့ရတဲ့ကိစ္စဖြစ်ပါတယ်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေမကြခင်ပိုင်ဆိုင်နိုင်ပါစေလို့အလိုက်လိုက်ရဲ့ဆန္ဒပြုပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျွန်မအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးရန်တွေကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။
မဘီမပေးစာများကိုမအေးတန်နာကျော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်လက်ပြီးကဘာတော်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်လဲပြီးအိမ်မဲ့အစမတ်တရပီတေးအိမ်မဲ့ကော်ဖီဆိုင်တစ်ခုဂျပန်နိုင်ငံမှာဖွင့်လိုက်ပါတယ်ဒေါ်လာ1000ကျော်တန်တဲ့အီတလီတိမ်ငဲတွေအတုလုံးမှာဆိုးရကြောင်ခြေရခံလို့ရတဲ့မိုက်ခရိုချစ်အစစ်မြင့်ချစ်ပြားတွေတက်ထားပါတယ်ရဝါနာနိုင်ငံမှာမျိုးဝင်တွေကိုစုပေါင်းအမိပေးပွဲကျင်းပခဲ့ပါတယ်ဒီလိုကဘာတော်ထူးခြားတဲ့သတင်းစမ်းတွေကိုမအီတန်စင်နဲ့ကိုဝင်းခတ်မောင်တို့ကတင်ပြပေးကြမှာပ
ါ။အနိုင်ငံတိုချိုမြို့တော်ကကော်ဖီဆိုင်တစ်ခုမှာတော့မတက်ရက်ပြီးတရေတမောအိတ်လို့ရမယ်နေရာလေးတွေဖန်တီးထားပါတယ်။တက်ကလအုပ်တကောင်ကနေတိုင်းမတက်ရက်ပြီးအိတ်တယ်လို့ပဲလူတွေလည်းဒီနေ့ကိုမိနစ်20လောက်မတက်ရက်ပြီးတရေတမောအိတ်တာကအကျိုးရှိတယ်လို့ဂျရက်ပေါ့လို့နာမည်ပေးထားတဲ့မတက်အိတ်ဆောင်ကုမ္ပဏီကိုယိုဂျူပလိုင်ဝုဒ်ကော်ပိုရေးရှင်းကယိုရှိဟီတိုနိုဟာရာကပြောပါတယ်လူတယောက်မတ်တရက်စာနေရာပဲရှိတယ်ခန်းကျင်းလေးထဲမှာရှေ့မီခေါင်းမီကြောမီမှုရတာကုရှင်တွေထားပေးထားပြီးတော့ကိုယ့်အရက်နဲ့အညီတင့်တော်သလိုရွှေ့နိုင်ပါတယ်ခေါင်းချပြီးအိတ်လိုက်ရင်တနာရီနှစ်နာရီလောက်အတွင်းအိတ်ပြောသွားနိုင်ပြီးနေ့လယ်နေခင်းအိတ်လောက်အကြာကြီးတည်တမောအိတ်လိုက်ရရင်ညကြအိတ်မပြောတာမျိုးဖြစ်နိုင်တာကြောင့်မိနစ်20လောက်မတ်တက်အိတ်နိုင်မဲ့ဂျရက်နက်အခန်းလေးတွေကိုသဘောကျကြောင်းNestle Japan ကုမ္ပဏီမန်နေဂျာ Jiro Takaoka ကပြောပါရယ်တိုချိုမြို့တော်တဝန်း Nestle အသင်းအောက်ကော်ဖီနဲ့ဖတ်ဆက်တဲ့တီးရတမောအိတ်ကော်ဖီဆိုင်တွေဖွင့်ထားတာ2019ခုနှစ်ကလေးကဖြစ်ပြီးနာယီဝက်ကို American $5ခွဲနဲ့ညီမျှတဲ့ Japan Yen 825 Yen လောက်ဈေးယူပါရယ်မတက်ရက်ပြီးအိတ်ရတဲ့အတွက်ဒူးညောင်းမယ်လို့ထင်ထားပေမဲ့ထင်ထားတာထက်ပိုတက်တောင့်တက်တာရှိနေပြီးအနားရတယ်လို့ခန့်စားမိကြောင်းပြမဆုံးအချိန်မတက်ရက်ရင်အေးကြည့်တယ်ဒီရောက်ကပြောပါခင်ဗျာ
မဲခင်ပြာစုနေဘရာစကာပြည်နယ်နော့ဖော့ခ်မြို့မှာကျွဲကြီးတကောင်ကိုကားရှိခန်းမှာတင်မောင်းနေသူတက်ကိုရဲကတားခဲ့ရပါတယ်ကျွဲတကောင်ကိုကားရှိခန်းမှာတင်မောင်းနေဆိုတဲ့သတင်းရတော့ကကျွဲတိတိလေးတကောင်လို့ပဲထင်ခဲ့တာဆိုပြီးရဲရာရှိတွေကပြောပါတယ်တကယ်တော့ဂျိုးကြီးကြီးကားထွက်နေတဲ့ဝါတူစီအမျိုးအစားကျွဲအကြီးကြီးကိုကားရှိခန်းမှာတင်မောင်းလာတာဖြစ်ပါလေ Howdy Doody လို့နာမည်ခေါ်တဲ့ဒီကျွဲကြီးကိုတင်နိုင်ဖို့ကားရှိတကားကိုဖြုတ်ခေါင်းမိုးဖောက်တာမျိုးတွေလည်းလှုပ်ထားတာကိုတွေ့ရပါလေနလေးမျိုးကန်လီးမာရဆိုတဲ့ရင်မောင်းရဲ့ကားနောက်ခံမှာလေးကျွဲချီမင်းနဲ့ပြည်နေရပါကျွဲကြီးတင်လာတဲ့ကားကိုရဲကတားပြီးတဲ့နောက် နောက်ဒီလိုမလုံးနဲ့ဆိုပြီးသတိပေးချက်နဲ့ရေမောင်းကိုပြန်လွှတ်လိုက်တဲ့ဆိုပြီး Norfolk ရဲ့တပ်ဖွဲ့ကပြောပါတယ်အဲ့ဒါနဲ့ပဲရေမောင်းလဲဒီတိုင်ကျွေးကြီးကိုတင်ပြီးတော့နလင်းမျိုးစီကိုပြန်မောင်းသွားပါတော့တယ်ရှင်
အီတလီနိုင်ငံကကမ္ဘာကျော် cheese တင်ငယ်တွေကိုစင်တူရိုးမှအတူလိုက်ထုတ်မှဆိုရင်လည်းအတွက်ဒိန်ငန်းတတုံးစီအတွက်ကိုပိုင်အမှတ်သားတတ်မှတ်နိုင်တဲ့အစင်မြင့် chip ပြ micro chip တွေကိုတက်ထားပါတယ်။ဘဝတို့ကနေတစ်စင်ထုတ်လုပ်ထားပြီး12လအနည်းဆုံးကြောင်နှက်ထားတဲ့ Parmigiano Reggiano တင်ငယ်ဟာမားတဲ့ cheese တစ်မျိုးဖြစ်ပြီးဒိန်ငယ်တတုံးစီမှအပြည့်အခွန်မှရှိပါတယ်။စားပွင့်တစ်ပွင့်လောက်အရွယ်ရှိတဲ့ micro chip အစင်မြင့် chip ပြားလေးတွေကိုcheese တင်ငယ်အခုံမထဲမှာပြုတ်ထားမှာဖြစ်ပါတယ်အစင်းမြင့် chip ပြ micro chip ကနေတင်ငယ်ကိုဘယ်နေ့ဘယ်နေရာကထုတ်လုပ်တယ်လဲဆိုတဲ့အချက်လက်ကိုရယူနိုင်ပါပါ Parmigiano Reggiano တင်ငယ်တုံးတုံးကခက်သေးသေးတော့မဟုတ်ပါဘူး cheese တုံးက82ပေါင်လေးပြီး online ပေါ်က Amazon ဆိုင်မှာတုံးကို American Dollar 1000ကျော်အဖြစ်လက်ရှိဈေးသတ်မှတ်ထားပါတယ်ဒီလိုဈေးကြီးပြီးကဘာကျော်တာကြောင့်စင်တူရိုးမှာအတူလိုက်လုပ်တဲ့သူတွေလည်းများတာပါအခုတော့ Parmigiano Reggiano cheese ထုတ်ဝေသူတွေကဒိန်ငယ်အတုံးပေါင်း 32,000 မှာအစင်းမြင့်ခြေရကန် chip ပြား micro chip တွေတက်ထားတာကြောင့်အတုပဘေးကနေရှောင်နိုင်မယ်လို့ပြောလင့်ထားကြတယ်ဖြစ်ပါတယ်ခင်ဗျာ
အာဖရိကတဲ့အရှေ့ပိုင်းကရူဝမ်ဒါနိုင်ငံမှာမြောက်ဝန်ဒီစူပောင်းပြီးတော့နာမည်ပေးကင်မွတ်တက်တဲ့ပွဲကိုကျင်းပခဲ့ပါတယ်။အသစ်မွေးတဲ့မြောက်ဝန်လေး23កောင်ကိုစူပောင်းနာမည်ပေးကင်မွတ်တက်ပွဲကိုဩဂတ်စ်လနောက်ပိုင်းမှာကျင်းပခဲ့တာဖြစ်ပါတယ်။တဘာဝတော်ရိုက်မှာမြောက်ဝန်တွေပေါများခဲ့ပေမဲ့လေရူဝမ်ဒါနဲ့ကွန်ဂိုသမ္မတနိုင်ငံတို့ကြားဆက်ဆံရေးတင်းမာမှုတွေကြောင့်တောင်ပေါ်မှာနေတဲ့မြောက်ဝန်တွေကိုထိန်းသိမ်းဖို့ခက်ခဲနေတာပါ။ရဝမ်ဒါ၊ယူဂန်ဒါနဲ့ကွန်ဂိုသမ္မတနိုင်ငံတို့ကြားကမီးတောင်တွေပေါ်မှာမြောက်ဝန်ဘေးမဲ့ area တွေထားရှိပေမဲ့လေဒီဒေသတွေမှာလက်နက်ကင်အဖွဲ့တွေရှိနေတာကြောင့်မြောက်ဝန်ထိသိမ်းရေးလုပ်ငန်းလုပ်ကိုင်ဖို့ခက်ခဲနေပါလေ။ကွန်ဂိုသမ္မတနိုင်ငံဘက်ခြမ်းကဗီရွန်ကာအမျိုးသားဥယျာဉ်စောင့်တွေပေါ်မှာတိုက်ခိုက်မှုတွေလည်းအကြီးကြီးရှိခဲ့တာပါ။ဒီလိုခက်ခဲပြီးကြားကပဲတဘာဝတော်ရိုက်ထိသိမ်းသမားတွေရဝမ်ဒါအစိုးရနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေရဲ့ကြိုးပမ်းမှုတွေကြောင့် Virunga Massive တောင်တန်းပေါ်မှာလက်ရှိအကောင့်600ဝန်းကျင်ရှိတဲ့မြို့တုံးလူနီးပါးမြောက်ဝန်အကောင့်ကြီးလေးတစစစတိုးလာနေပါတယ်ရှင
်သူကြဆံပြသတင်းတွေကိုမိုက်တန်စင်နဲ့ကိုဝင်းခတ်မောင်တို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းအချင်းချုပ်ကိုကိုသားညူကပြောပြပေးပါအောင်မယ
်အမေရိကန်ပြည်ထောင်စုနဲ့ VNN အကြားဆက်ဆံရေးကိုအလုံးစုံပါဝင်တဲ့မဟာဗျူဟာမြောက်မိဖက်ဆက်ဆံရေးအဖြစ်နဲ့တိုးမြင့်လိုက်တယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကတနင်္လာနေ့မှာတီးပြူပြောပါတယ် VNN နိုင်ငံဟာဒီသာတွင်ပြိုင်ဘက်တရုတ်နဲ့လည်းအစ်မြတ်တန်တမာရေးဆက်ဆံမှုထားတဲ့နိုင်ငံဖြစ်ပါတယ်သူ့အနေနဲ့ခိုင်ရမာယူဆတဲ့အခုလိုဒွန်တရားအရေးကြီးတဲ့အချိန်မျိုးမှာ VNN နဲ့အမေရိကန်ဟာအရေးကြီးတဲ့မိဖက်တွေဖြစ်ကြတယ်လို့ဗီယက်နမ်မြို့တော်ဟာနွိုင်းကိုဆက်ရောက်လာတဲ့သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်ဗီယက်နမ်မြို့တော်ကိုရောက်ရှိတဲ့အမေရိကန်သမ္မတကိုတောင်းတောင်းဖြတ်ဖြတ်ကြိုဆိုခဲ့ကြတယ်လို့ပဲသူရောက်ရှိချိန်မှာသူပါတဲ့ကားတန်းကိုမြို့ကန်ထောင်ပေါင်းများစွာကလည်းထွက်ကြည့်ခဲ့ကြပါတယ်လူပေါင်း2000ကျော်တေဆုံးသွားခဲ့ရတဲ့ငလျင်ကြီးတောက်ကြနေကမော်ရိုကိုနိုင်ငံမှာလှုပ်ပြီးတဲ့နောက်တော့အပျက်စီးပုံကြမှာအသက်ရှင်နိုင်သေးတဲ့သူတွေကိုကယ်ဆယ်ဖို့ကြိုးစားနေချိန်မှာပဲပြင်းအားတုံးသက်သမားကိုရှိတဲ့ငလျင်ငယ်တက်တင်းလို့နေမှာလှုပ်ခတ်သွားပါတယ်ပြာ6.8ရှိရဲ့အဲ့ဒီငလျင်ကြီးကြောင့်လူပေါင်း3000ကျော်ပေါ်မှာတယောက်မှုရှိလိမ့်မယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ကယ်ဆယ်ရေးအလုပ်တွေကနှီးကွေးနေတယ်လို့လူမှုမီဒီယာပေါ်မှာမော်ရိုကိုနိုင်ငံသားတွေကပြောနေကြပါတယ်။အဆောင်အပြက်စီးတွေအောက်တူးပြီးတော့လူတွေကိုကယ်ဖို့အလွန်တရာကိုအရေးကြီးဖြစ်နေတာသိပါတယ်လို့နေစီမထားကယ်ဆယ်ရေးသမားအဖွဲ့ကိုထူထောင်သူကလည်းပြောဆိုသွားခဲ့ပါတယ်။ဒီကနေ့ကျင်းပနေတဲ့ US Open အမျိုးသား Final ပွဲစဉ်မှာတော့ဆာဘီယာနိုင်ငံသားဂျိုကိုဗစ်နဲ့ရုရှားနိုင်ငံသားဒန်နီမက်ဗီဒစ်တို့ရှင်ပြိုင်ကစားခဲ့ကြရမှာဂျိုကိုဗစ်ကမက်ဒီဗစ်ကို 6-3-6-6-3 နဲ့ပွဲကြီး3ပွဲအပြတ်သတ်အနိုင်ရရှိသွားခဲ့ပါတယ်ခင်ဗျာ
တရင်ချေချုပ်ကိုကိုသားညူကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညစင်စင်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ Charles Tamokte, Zenith, Abdul Rahman, who is here. VOA အမေရိကန်ရဲ့မနက်ပိုင်းစီစဉ်တွေကိုအဆုံးသတ်တော့မှာပါ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားစီစဉ်တွေရေဒီယိုအသံလွှင့်အစီအစဉ်တွေကို VOA အင်တာနက်ဆာမျက်နှာဖြစ်တဲ့ bami.vnews.com ရဲ့ပင်မဆာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်တော်တော်ရှင်များနဲ့လောကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြမှာရှင်လန်းကြပါစေ VOA ကိုနားဆင်တဲ့အတွက်ထူးခြေဆုတင်ပါတယ်ကျွန်တော်တမောင်သားမှာ
This program has come to you from